Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington မြို့တော် VOA American အတန်းကနေ2016ခုနှစ် April 23ရက်စနေနေ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line to meter 24 25 30နဲ့ 50 နဲ့ line length meter 190တို့ကနေစတင်အတန်းလွှင့်နေပါတယ်ခင်ဗျာဒီညပိုင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါတော်တော်ရှင်များရှင်ဒီကနေ့ညဘက်သတင်းတွေကိုကျွန်မအနားလောင်နဲ့ကိုရဲကောင်တို့ကပြောပြပေးမှာပါပြည်ထောင်နိုင်ငံကိုတမန်ရေးရခီးစဉ်ဖြစ်သွားရောက်နေတဲ့ American သမ္မတ Barack Obama ဟာစနေနေ့ကလန်ဒန်မြို့မှာပြုလုပ်တဲ့ Town Hall Meeting မှာလူငယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဥရောပနိုင်ငံတွေစီဝင်ရောက်ဖို့ကြိုးပမ်းကြတဲ့ရွှေ့ပြောင်းဒုက္ခသည်တွေကိုထိန်းချုပ်ဖို့အရေးပြီးခဲ့တဲ့လကနှစ်ပတ်သဘောတူညီမှုရလိုက်ကြတဲ့ကမြင့်တက်လာတဲ့တင်မာမှုတွေလျှော့ချဖို့ဂျာမနီဝန်ကြီးချုပ် Angela Merkel နဲ့ EU အရာရှိတွေတူရကီနိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုသတင်းတွေကြားရမှာပါကိုရန်နိုင်ရေး
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့အတိုက်ခံပါတီပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်တချို့နဲ့အတူကော်မတီဝင်တွေကိုပါတီကထုတ်ပယ်လိုက်တယ်ဆိုပြီးတော့သတင်းတွေထွက်နေပါတယ်ဒါနဲ့ပတ်သက်ပြီးတော့
သူတို့ကဘာလုပ်ထုတ်လဲဆိုတာကျွန်တော်လည်းမသိဘူးလေသူတို့ကျွန်တော်တို့ထုတ်လို့ဆိုတော့အကြောင်းတော့သူတို့ထုတ်လို့ရသလားဆိုတော့
ပါတီကနေထုတ်ပယ်တယ်ဆိုတဲ့အထက်မှာပါဝင်နေတယ်လို့သတင်းထွက်နေသူဦးမောင်တူပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်မန္တလေးတိုင်းဘက်မှာရာသီဥတုပေါက်ပြန်မှုကြောင့်လူသေဆုံးမှုတွေရှိတယ်ဆိုတဲ့သတင်းနဲ့အတူရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းမှာတော့နယ်မြေရှင်းလင်းရေးတွေကြောင့်စစ်ပီးဒုက္ခတွေအခက်အခဲတွေပိုများလာနေတဲ့အကြောင်းတခါအပတ်စဉ်ကဏ္ဍတွေမှာတော့ blogger တွေပြောသမျှအစီအစဉ်နဲ့စနေညဘက်တိုက်ရိုက်လီလိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းနဲ့မတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရဲကောင်တို့အကြံပေးပြီးမှဖြစ်ပါတယ်ဗျာ
ပြည်နယ်ငံကိုတန်တမာရေးရခီးစဉ်ဖြစ်သွားရောက်နေတဲ့အမေရိကန်သမ္မတဘရိတ်အိုဘားမားဟာစနေနေ့ကလန်ဒန်မြို့မှာပြုလုပ်တဲ့ Town Hall Meeting လူငယ်တွေနဲ့တွေ့ဆုံပွဲတစ်ခုမှာသမ္မတကပရိရှလူငယ်တွေကိုအဆိုးမြင်တာအယားယာမကောင်းမြင်တာနဲ့တိုင်းတစ်ပါးသားတွေကိုမုန်းတီးတဲ့အယူအဆတွေကိုညှင်းပယ်ဖို့တိုက်တွန်းလိုက်ပါတယ်။အဲ့ဒီတွေ့ဆုံပွဲမတိုင်ခင်တရက်ကအိုဘားမားဟာပြည်နယ်ငံဥရောပသမဂ္ဂထဲမှာဆက်နေဖို့အတွက်ထောက်ခံကြောင်းထုတ်ဖော်ပြောကြားခဲ့တဲ့အတွက်ပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရပါတယ်။အဲ့ဒီတွေ့ဆုံပွဲမှာအိုဘားမားကအကြောင်းအရာအမျိုးမျိုးနဲ့သက်ဆိုင်တဲ့မိခွန်းတွေကိုဖြေကြားခဲ့ပါတယ်။နောက်လာမဲ့သမ္မတအဖြစ်ဘသူကိုမြင်ချင်တယ်လဲဆိုတာနဲ့သူ့ရဲ့သမ္မတသက်တမ်းကုန်ဆုံးချိန်မှာဘယ်အရေးကိစ္စတွေကိုသူ့ဆွမ်းဆောင်မှုရဲ့မှတ်ချက်ဖြစ်ရှုမြင်ပါတယ်ဆိုတဲ့မိခွန်းတွေပါဝင်ပါတယ်။အိုဘားမားကသူ့အနေနဲ့နောက်10နှစ်လောက်ကြာမှနောက်ပြန်လဲကြည့်ပြီးသူ့ရဲ့လှုပ်ဆောင်ချက်တွေကိုပြန်သုံးသပ်ရလိမ့်မယ်လို့ပြောခဲ့ပါတယ်။အိုဘားမားကသူ့တပ်တန်းအတွင်းတမိုင်းတွင်မဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကြမ်းပြဌာန်းမှုလုပ်နိုင်ခဲ့တာ။အီဘိုလာရောဂါအကျပ်အတည်းဖြစ်စဉ်မှာကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်နိုင်ခဲ့တာ။အီရန်ရဲ့နျူကလ িয়ার သဘောတူညီချက်ယူနိုင်ခဲ့တာတွေကိုမှတ်သားလောက်တဲ့အောင်မြင်မှုတွေဖြစ်ပြောဆိုခဲ့ပါတယ်။ဒါပေမဲ့သူ့ရဲ့အကြီးမားဆုံးအောင်မြင်မှုကတော့ကမ္ဘာကြီးစီးပွားပြတ်ကတ်ကြီးဖြစ်မဲ့ဘေးကနေကယ်တင်နိုင်ခဲ့တာလို့2008ခုနှစ်ငွေကြေးအကျပ်အတည်းကိုရည်ညွှန်းပြီးတော့ဟာသလို့ပြောဆိုခဲ့ပါတယ်။
အနုမြူလက်နက်ထုတ်ရမှာအဓိကအသုံးပြုရတဲ့ပါဝင်ပစ္စည်းပေါင်း32တန်ကိုအမေရိကန်နိုင်ငံကဝယ်ယူလိုက်ပါတယ်။ဒါဟာအီရန်နိုင်ငံနဲ့ရထားတဲ့အထင်ကြီးနျူကလ িয়ার သဘောတူညီမှုကိုကူညီတဲ့အနေနဲ့လုံဆောင်လိုက်တာပါ။ပလူတိုနီယံအဆင့်ရှိတဲ့လက်နက်တွေထုတ်လုပ်ရမှာအသုံးပြုနိုင်တဲ့သိပ်သည်းစများတဲ့ရေတွေကိုဝယ်ယူခဲ့တဲ့အကြောင်းအမေရိကန်စွမ်းအင်ဌာနကအတည်ပြုပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံဘေးဘက်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဇာဗတ်ဇာရီဖ်တို့တွေ့ဆုံပွဲမတိုင်ခင်မှာပဲအမေရိကန်တို့ဘက်ကဒီလိုဝယ်ယူမဲ့အကြောင်းသတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ
် We have no objection I want to make this clear we have no objection and we do not stand in the way
ဘလို့ကန့်ကွက်မှုမျိုးမှမရှိပါဘူးဒါကိုရှင်းရှင်းလင်းလင်းပြောချင်ပါတယ်အီရန်ဘန်နေကုမ္ပဏီတွေနဲ့လုတ်ကင်နေတဲ့ပြည်ပဘန်နေဟာနျူကလ িয়ার နဲ့ဆိုင်တဲ့တန်ခတ်မှုစင်းနဲ့မှမပါသေး၍သူတို့လုပ်ငန်းတွေကြားကျွန်တော်တို့ဝင်ပါနေမှာမဟုတ်ပါဘူးလို့ဂျွန်ကယ်ရီကပြောသွားတာပါနျူကလ িয়ার ဆိုင်ရာသဘောတူညီမှုရထားပေမဲ့လည်းဘန်နာရေးဆိုင်ရာအဖွဲ့အစည်းတွေရဲ့ကန့်သတ်မှုတွေရှိနေသေးတဲ့အတွက်သူတို့နဲ့ထိုက်တန်တဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေလျှော့မသွားဘူးဆိုရင်အီရန်ဘက်ကအပြစ်တင်ပြောဆိုမှုတွေရှိနေပါတယ်တိတ်သီးစများတဲ့ရေတွေကိုအမေရိကန်သုတေသနနဲ့စီးပွားရေးဆိုင်ရာဝယ်ယူသူတွေကိုရောင်းချပေးသွားမှာဖြစ်တယ်လို့အမေရိကန်တို့ကဆိုပါတယ်
လာမယ့်အင်္ဂါနေ့မှာကနက်တီကတ်Delaware, Maryland, Pennsylvania, and Rhode Island စတဲ့ American အရှေ့ပိုင်းပြည်နယ်ငါးခုမှာပါတီရင်းပမနာမရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒါဟာ American သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုမှာကြီးမားတဲ့စံသတ်မှုတစ်ခုဖြစ်လာမှာပါ။ရှေ့ဆုံးကပြည်နယ်ရဲ့ပါတီကိုယ်စားလှယ်လောင်းအုပ်ဖြစ်တဲ့ Republican Party ဝင် Donald Trump နဲ့ Democratic Party က Hillary Clinton တို့ဟာကိုယ်စားလှယ်နေရာတွေထပ်ပြီးအနိုင်ရဖို့အခြေအနေကောင်းနေပါတယ်။ Trump နဲ့ Clinton တို့ဟာသူတို့နှစ်ဦးစလုံးအတွက်ဒေသခံဖြစ်တဲ့ New York ပြည်နယ်ရဲ့ပမနာမရွေးကောက်ပွဲမှာအနိုင်ရခဲ့ကြပါတယ်။ဒေါ်နယ်ထရမ့်အနေနဲ့ဇူလိုင်လလောက်ရင် Cleveland မြို့မှာလုပ်မဲ့ပါတီညီလာခံမှာပါတီကိုစားပြုသမ္မတလောင်းအဖြစ်အရွေးခံရဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်လောင်းအရေးအတွက် 1239 ရာဖို့ဖြစ်နိုင်ခြေပိုးပြီးနှိကလာနေပါပြီ။ Clinton ကတော့ New York မှာပြိုင်ဖက် Bernie Sanders ကိုအနိုင်ရတော့တဲ့အတွက် Sanders အနေနဲ့ဇူလိုင်လနောက်ပိုင်းကျရင် Philadelphia မှာလုံးမဲ့ Democratic Party ညီလာခံမှာပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့လုံလောက်တဲ့ကိုယ်စားလှယ်အရေးအတွက်ရဖို့ခက်ခဲသွားပါပြီ။ဒါပေမဲ့ Sanders ကတော့သူ့ရဲ့သမ္မတဖြစ်ဖို့ဂျူပန်မူရီကိုရပ်တန့်တော့မယ့်အရေးရောင်မပြသေးပါဘူး။
မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးနဲ့ရုရှားနိုင်ငံတို့ဟာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ဗုဒ္ဓဟူးနေ့ကတွေ့ဆုံစည်းဝေးခဲ့ကြပြီးမဲ့နှစ်ဖက်ကြားသဘောတူညီမှုတွေမရခဲ့ပါဘူး။ဒါပေမဲ့လည်းယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးသဘုံတွေကိုကြောတောက်နှက်ခံပေးပြီးခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့တဲ့ရုရှားနိုင်ငံအဖို့အထူးကြံဆက်ပြီးမဖြစ်အောင်ကြိုးပမ်းမှုတွေရှိလာနိုင်မယ်လို့မျှော်လင့်ရတဲ့အကြောင်းသုံးသပ်သူတွေကပြောပါရယ်။အမေရိကန်နဲ့နေတိုးအဖွဲ့ဝင်အချို့ကရုရှားပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့ထားပြီးယူကရိန်းအရှေ့ပိုင်းတွင်မတည်ငြိမ်မှုတွေဖြစ်စေတဲ့ရုရှားတပ်တွေရဲ့လုပ်ရက်တွေရပ်တန့်ပင်ဖို့နဲ့ခရိုင်းမီးယားဒေသကိုသိမ်းပိုက်လိုက်တဲ့အတွက်ရုရှားကိုဆန့်ကျင်ကန့်ကွက်နေတာလည်းဖြစ်ပါတယ်။ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသဘုံတွေကိုလက်နက်အရာရောလူဝင်အားအရာပါထောက်ပံ့ပေးနေတဲ့ရုရှားတို့ကသူတို့ရဲ့အကူအညီတွေကိုရုပ်သိမ်းပင်ဆိုတဲ့အလျှော့ပေးမှုတွေဒီအစိုးရမှလုပ်ခဲ့ခြင်းရှိမရှိဆိုတာကိုတော့အရာရှိတွေကပြောမသွားခဲ့ပါဘူး။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရှင်းငုတ်တင်မောကနေပြစ်ခတ်နိုင်တဲ့ပဲ့ထိန်တက်ဒုံးကျည်စမ်းသပ်ပြစ်လို့မှုမြောက်ကိုရီးယားရဲ့ကြိုးပမ်းချက်အောင်မြင်မှုမရဘူးလို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒီကနေ့စနေနေ့မှာပဲရှင်းငုတ်တင်မောကနေပင်လယ်ပြင်ထဲကိုဒုံးကျည်ပြစ်လုခဲ့တာလို့တောင်ကိုရီးယားပူတွဲစီအူစထုတ်များအဖွဲ့အကြီးအကဲကပြောပါတယ်။မြောက်ကိုရီးယားစစ်ရဲ့လှုပ်ရှားမှုနဲ့ပတ်သက်လို့တောင်ကိုရီးယားဘက်ကအနီးကပ်ဆောင်ကျင်နေပြီးကာကွယ်ရေးအစီအမံတွေကိုအပြည့်အဝလှုပ်ဆောင်ထားတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကဆိုပါတယ်။တောင်ကိုရီးယားသမ္မတပတ်ကွန်ဟေအနေနဲ့သူ့ရဲ့အတုပအအတွက်အလောင်းစင်ပြင်ထားတင်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းစာရော်ဒွန်ဆီမွန်ကဒီကနေ့အစောပိုင်းမှာပဲပုံနဲ့ဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားဟာရင်ငုံတင်ဘောကနေပြစ်လို့ရတဲ့ပဲ့ထိန်တက်ဒုံးကျည်ထုတ်လုပ်နိုင်အောင်ကြိုးပမ်းနေတာပါ။မြောက်ကိုရီးယားအနေနဲ့လှုပ်လေလှုပ်ထသိမ့်ရှိတဲ့လက်ရှိအာဏာရပါတီရင်းညီလာခံကိုမေလအတွင်းကျင်းပဖို့ပြင်ဆင်နေချိန်မှာစနေနေ့ဒုံးကျည်ဆန်းသပ်ပြစ်လို့လိုက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာဇန်နဝါရီလကနျူကလ িয়ার လက်နက်ကို၄ချိန်မြောက်ဆန်းသပ်ပြစ်လို့ခဲ့ပြီးတဲ့နောက်တစ်လအတွင်းမှာပဲပဲ့ထိန်တက်ဒုံးကျည်ဆန်းသပ်ပြစ်လို့ခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်ပို့ပြီးတော့ပြင်ထန်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေနောက်ထပ်ခြားတာလာလည်းဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတက္ကသိုလ်ပါမောက္ခတအူဓာတ်နဲ့ထိုးသတ်ခံခဲ့ရတယ်လို့နိုင်ငံအနောက်မြောက်ပိုင်းဒေသကရဲအရှိတွေကပြောပါတယ်။စနေနေ့အစောပိုင်းကအသက်58နှစ်အရွယ်ရာဇူခါရန်စတီကွစ်ခါရာဂျာရှိမျိုးကသူ့ရဲ့နေအိမ်အနီးမှာဘတ်စကားဆောင်ဆိုင်နေစမှာဓာတ်တွေကင်ဆောင်ထားတဲ့လူတော်တော်များကသူ့ကိုနောက်ဖက်ကနေတိုက်ခိုက်ခဲ့ကြတယ်လို့အာနာပိုင်းတွေကပြောပါတယ်။သူဟာအင်္ဂလိပ်စာပါမောက္ခတူဖြစ်ပြီးယဉ်ကျေးမှုရေးရာဖလဲတဲ့အစီအစဉ်တွေမှာအကြံပေးဖြစ်လွတ်ကိုင်နေသူလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူ့လက်ချက်ဖြစ်ကြောင်းကြေညာတာမရှိသေးလို့တိုက်ခိုက်ရတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူး။ဒါပေမဲ့ရဲတွေကတော့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့တပ်ဖြတ်မှုဟာမကြခင်ကဒီတောင်အာရှနိုင်ငံမှာအစ္စလာမစ်စစ်သွေးကြွတွေကဘာသာရေးကင်းလွတ်မှုနဲ့ဘာသာမဲ့တက်ကြွလှစွာသူတွေကိုအသက်သေးသေးအထိတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်နေနဲ့အလားတန်တူတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2013ခုနှစ်ခရဲကအနည်းဆုံးဘလော့ဂါ6ဦးလောက်နဲ့ဘာသာရေးကင်းလွတ်တဲ့ပုံနှိပ်ထုတ်ဝေသူတူတို့အသက်ခံခဲ့ရပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရဟာဒီလိုတိုက်ခိုက်မှုတွေကိုရပ်တန့်ဖို့ထိထိရောက်အလုံးမလုပ်ဘူးလို့လူခွင့်ရေးဖွဲ့တွေကစွပ်စွဲထားပါတယ်။
ဥရောပနိုင်ငံတွေစီဝင်ရောက်ဖို့ကြိုးပမ်းကြတဲ့ရွှေပြောင်းဒုက္ခသည်တွေကိုထိန်းချုပ်ဖို့အရေးပြီးခဲ့တဲ့လကနှစ်ဖက်သဘောတူညီမှုရလိုက်ကြတဲ့ကမြင့်တက်လာတဲ့တင်မာမှုတွေရှော့ချရေးကြိုးပမ်းဖို့အတွက်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကန်နဲ့အခြား EU အရာရှိတွေတူရကီနိုင်ငံကိုဒီသုံးယုံပိတ်ရဲ့အတွင်းသွားရောက်ကြပါလိမ့်မယ်။ Greece ကန်ချေကိုရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုတူရကီကိုပြန်လည်ခံရင်ဒေါ်လာ9ဘီလီယံနီပါကူညီပေးမယ်ဆိုတဲ့သဘောတူညီချက်ကတက်တန်တလတာရှိပါသေးတယ်။အပြန်အလှန်သဘောတူထားတဲ့အချက်လက်တွေထဲမှာတူရကီနိုင်ငံသားတွေဟာဥရောပကိုဗီဇာမလိုပဲခီးသွားခွင့်ဆိုတဲ့အချက်လေးပါဝင်ပါတယ်ပြီးခဲ့တဲ့သတင်းသုံးပတ်အတွင်းကရထားတဲ့ဒီတဘောတူညီမှုရရချင်းမှာပဲ Greece နိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခတဲ့အရေးအတွက်နှဲသွားခဲ့ပါတယ်ဒါပေမဲ့လည်းလက်တလုံးမှာရွှေပြောင်းဒုက္ခတဲ့အယောက်150လောက်ပါတဲ့ salary Greece ကန်ချေကိုနေစဉ်ရောက်ရှိလာတယ်လို့ရွှေပြောင်းတော်လာခြင်းနေထိုင်ခြင်းဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ကဆိုပါတယ်တူရကီနိုင်ငံသားတွေကိုဥရောပကို visa မလိုပဲခီးတော်လာခွင့်ပေးမယ့်အချက်ကိုဥရောပကမလိုက်နိုင်ရင် သူနိုင်ငံကလည်းဥရောပနဲ့ရထားတဲ့သဘောတူစာချုပ်ကိုလိုက်နာမှာမဟုတ်ဘူးလို့တူရကီသမ္မတရစ်ဆက်တိုင်ယပ်အက်ဒဝန်ကတတိပေးခဲ့ပြီးတဲ့နောက်တနမန်ဆက်ဆံရေးတွေလည်းမတည်မငြိမ်ဖြစ်လာခဲ့ပါတယ်။တူရကီအနေနဲ့သူ့ဘက်ကသဘောတူညီထားတဲ့အတိုင်းရွှေ့ပြောင်းဒုက္ခသည်တွေကိုလုံခြုံစွာလက်ခံထားပေးမှသာဗီဇာမလိုပဲခီးသွားလာခွင့်ကိုထောက်ခံပေးမယ်လို့မာကယ်နဲ့တနမန်တွေကကတိပေးပြောဆိုပါတယ်။
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ခိုရဲကောင်တို့ကြီးညာပေးတော့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့တိုက်ခန့်ပါတီဖြစ်လာတဲ့ကြံ့ခိုင်ဖွံ့ဖြိုးပါတီနဲ့ဆိုင်တဲ့သတင်းကိုပြောပြကြင်ပါတယ်။ကြံ့ခိုင်ရေးပါတီဘဟုအစည်းအဝေးဆုံးဖြတ်ချက်အရသူရဦးရွှေမန်သူရဦးအောင်ကိုပါဝင်ကော်မတီဝင်18ဦးကိုပါတီကနေထုတ်ပယ်လိုက်တယ်လို့ကြံ့ခိုင်ရေးပါတီနဲ့နီးစပ်တဲ့အတိုင်းဝိုင်းကပြောပါတယ်။ဘိုးကော်မတီအစည်းအဝေးကိုသမရဟောင်းဦးသိန်းစိန်ကဦးဆောင်ခဲ့တာဖြစ်ပြီးတော့ထိပ်ပိုင်းကောင်းဆောင်တချို့သာပါဝင်ခဲ့ပါတယ်။ထုတ်ပယ်လိုက်တယ်လို့သတင်းကြီးနေသူတွေဟာသူရဦးရွှေမန်နဲ့နီးစပ်သူတွေများပြီးလက်ရှိမှာလည်းသူရဦးရွှေမန်းရဲ့ဥရေရေးရပြန်လဲဆန်းစစ်ရေးကော်မတီမှာပါဝင်ကြသူတွေဖြစ်ပါတယ်ဒီသတင်းအပြည့်စုံကတော့ VOA မြန်မာပိုင်းကမိခသတင်းပေးပို့ထားပါတယ်ခင်ဗျာ
ကျန်းခိုင်ရေးပါတီနဲ့နှီးစက်တဲ့အတိုင်းဝိုင်းကပြောပြချက်အရာထုတ်ပယ်ခံရတဲ့လူစည်ရင်းတွေထဲမှာသူရဦးရွှေမန်းသူရဦးအောင်ကိုဥမောင်မောင်သိန်းဥမောင်တို့ဥတင်မောင်ဦးတို့တွေပါဝင်တယ်လို့ပြောပါတယ်ကျန်သူတွေကလည်းအများစုကတော့သူရဦးရွှေမန်းနဲ့နှီးစက်သူတွေပါဒီသတင်းကိုအတည်ပြုဖို့ကျန်းခိုင်ရေးပါတီဘက်ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ပြန်ကြားရေးတာဝန်ခံတွေဖြစ်တဲ့ဥတင်နိုင်သိန်းနဲ့ဥပိုက်ထွေးတို့ကိုဆက်သွယ်ခွင့်မရခဲ့တယ်လို့တခြားပါတီဝင်တွေကိုဆက်သွယ်ရမှာလဲပြန်ကြားရေးတာဝန်မယူထားတဲ့အတွက်ဖြေကြားဖို့ညှဉ်းဆန်းခဲ့ကြပါတယ်ဒါကြောင့်ပါတီဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတိကျအတည်ပြုချက်မရခဲ့ပါဘူးထုတ်ပေတဲ့အချက်လက်ကိုလည်းတိကျစွာမပြောနိုင်သေးပါဘူးထွက်ပေါ်နေတဲ့သတင်းတွေအရာကတော့သူရဦးရွှေမန်းသူရဦးအောင်ကိုဥမောင်မောင်သိန်းဥမောင်တို့ဥတင်မောင်ဦးတို့တွေထုတ်ပေရတာက NLD ပါတီနဲ့နှီးစပ်တဲ့အတွက်လို့ပြောဆိုနေကြပေမဲ့လက်ရှိထုတ်ပေတဲ့စည်းရင်းထဲမှာ NLD အစိုးရလက်ထက်မှာတာဝန်ထမ်းဆောင်နေတဲ့လွေမှုကြီးကြပ်ရေးနဲ့အလုံသမားဝန်ကြီးဌာနကဦးသိန်းစွေကိုတော့ထုတ်ပေထားခြင်းမရှိခဲ့ပါဘူးထုတ်ပေခံထားတဲ့စည်းရင်းထဲမှာပါဝင်နေတယ်လို့နာမည်သတင်းထွက်နေတဲ့ဥမောင်တို့ကတော့ဘဟုအစည်းအဝေးခေါ်ယူတာကိုသိပေမဲ့ထုတ်ပေတဲ့စာမရောက်လာသေးဘူးလို့သူကပြောပါတယ်ထုတ်ပေခဲ့တာနဲ့ပတ်သက်ပြီးသူကတော
့သူကဘာလို့ထုတ်လဲဆိုတာကျွန်တော်လည်းမသိဘူးလေသူကျွန်တော်တို့ထုတ်မစင်တော့အကြောင်းတော့သူထုတ်လို့ရသလားဆိုတော့ပါတီစည်းကမ်းတွေပါရှိတယ်လေပါတီစည်းကမ်းတွေပါရှိတယ်ပါတီစည်းကမ်းနဲ့ဘယ်လိုညှိနှိုးလဲဘယ်လိုဖြစ်လို့လဲဆိုတာအဲ့ဒါကြီးတော့ကျွန်တော်တို့ပြန်ကြည့်အောင်ပေါ့နော်ကျွန်တော်တို့တိုင်းပြည်တုတ်တက်ချင်တာပဲလေကျွန်တော်တို့တိုင်းပြည်ကအနောက်ကျနေတယ်ဆိုတော့ကျွန်တော်တို့ကလည်းအသက်ကလည်းကြီးပြီဆိုတော့ကျွန်တော်တို့မတည်ခင်တော့တိုင်းပြည်ကိုတုတ်တက်သွားတာပေါ့နော်ဒီကြီးနဲ့တုတ်တက်သွားမြင်နေတာပေါ့
ကျန်းခိုင်ရေးပါတီဥက္ကဋ္ဌဟောင်းသူရဦးရွှေမန်းကိုပါတီဥက္ကဋ္ဌရာထူးကနေပြီးခဲ့တဲ့နှစ်ဩဂုတ်လ12ရက်နေ့ကဖြုတ်ချလိုက်ပြီးနောက်သူရဦးရွှေမန်းအပါဝင်သူနဲ့နှီးဆက်သူတွေကို NLD ပါတီနဲ့နှီးဆက်တယ်ဆိုတဲ့အကြောင်းပြချက်နဲ့ပါတီကနေထုတ်ပယ်ထားတယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ပါတီဘက်ကကောကာယကံရှင်တွေဘက်ကပါတစုံတရာမှတ်ချက်ပေးအတည်ပြုပြောကြားခြင်းမရှိသေးပါဘူးပါတီဘက်ကလည်းတရားဝင်စာထုတ်ပြန်တာမရှိသေးပါဘူးလက်ရှိသာသနာရေးနဲ့ရင်ကျိမှုဝင်ကြီးအဖြစ်တာဝန်ယူထားတဲ့သူရဦးအောင်ကိုVOA ကလက်ရှိရာထူးရယူမှုနဲ့ပတ်သက်ပြီးမေးမြန်းခဲ့စဉ်မှာပြီးခဲ့တဲ့ဩဂုတ်လ12ရက်နေ့ညပိုင်း CEC အဖြစ်ကနေဖယ်ရှားခြင်းခံရပြီးတဲ့နောက်မှာပါတီတာဝန်တွေထမ်းဆောင်ခြင်းမရှိတော့ကြောင်းပြည်ခိုင်ပြိုးပါတီအနေနဲ့တော့ပါဝင်လှုပ်ရှားဖို့အကြောင်းလည်းမရှိတော့ကြောင်းတတိပုဂ္ဂလအနေနဲ့ပဲနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုမြည်သည့်ပုဂ္ဂိုလ်မြည်သည့်အဖွဲ့အစည်းနဲ့မဆိုလက်တွဲလှုပ်ဆောင်သွားဖို့ကိုပဲစဉ်းစားထားတယ်လို့ပြောဆိုထားပူပါတယ်ဒီလိုထုတ်ပယ်တာနဲ့ပတ်သက်ပြီးမြမနိုင်ငံရေးလေးလံသုံးသက်သူဒေါက်တာခင်မောင်ညိုကတော့သူ့အမြင်ကိုခုလိုပြောပါတယ်
ဒီဥပဒေအနေနဲ့သူတို့ဒါတွေဆက်လုပ်မယ်ဆိုရင်တော့သူပါတီကဒီတက်ဆန်ညာဟိုကြာဆုံးတယ်လို့ပဲကြာဆုံးသွားနိုင်တဲ့အလားအလာအများကြီးရှိတယ်အဲ့ဒီအခုဖြစ်တဲ့ကိစ္စမှာဆိုတော့ဥပဒေကနမူနာကြီးတော့ကောင်းပါလေ။ဟောတကယ်တော့သူတို့လူလုံးပါဒီနိုင်ငံကြီးမှာတော့သူတို့တာလီရနိုင်တဲ့အခြေအနေတော့မရှိတော့ဘူ
း။လက်ရှိချိန်ထိကတော့ပါတီဘက်ကရောကာယကရှင်တွေဘက်ကပါမေးမြန်းအတည်ပြုချက်တွေကိုတိတိကျစွာဖြေမပေးဘဲရှောင်ရှားလျက်ရှိပေမဲ့ထုတ်ပယ်လိုက်တဲ့ဆိုတဲ့သတင်းတွေကတော့တော်တော်လေးပြန့်နှံ့လို့နေပါရဲ့ရှင်။
တိုက်ခန့်ကြံ့ခိုင်ရေးပါတီကပါတီထိပ်ပိုင်းခေါင်းဆောင်တချို့နဲ့ကော်မတီဝင်တွေကိုပါတီကထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးတော့ရန်ကုန်ခြေဆိုင်သတင်းတောင်မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မန္တလေးတိုင်းဘက်ကရာသီဥတုနောက်ဆက်တွဲအခြေအနေတွေကိုကြည့်အောင်ပါမန္တလေးတိုင်းကြောက်ဆဲခရိုင်တွင်းမှာဧပြီလ22ရက်နေ့ညနေကလေပြင်းတိုက်ခတ်ပြီးတော့မိုးသီးတွေပါကျလာတာတောင်ကျရေတွေကျလာတာတွေကြောင့်ရေစရောက်ကြီးရွာမှာရွာလုံးကျွတ်နီးပါးအင်ဂျင်တွေပျက်စီးပြီးတော့လူ6ဦးသေဆုံးခဲ့ပါတယ်ဒါအပြင်တရိတ်ဆန်အကောင်ကြီးတရားကြော်လဲတည်ဆုံသွားခဲ့တယ်လို့သိရပါတယ်။ဒါပြင်သခိုင်းတိုင်းနဲ့တခြားတိုင်းနဲ့ပြည်နယ်တို့မှာလည်းပျက်စီးဆုံးရှုံးမှုတွေဖြစ်ပွားခဲ့ပါတယ်။အပြည့်စုံကတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မန္တလေးတိုင်းကြောက်ဆဲခရိုင်ရေတယောက်ကြီးရွာမှာမိုးသီးများကျခြင်းတောင်ကျရေတွေကျခြင်းတွေကြောင့် လူသေးဆုံးမှုတွေဖြစ်လာခဲ့ရတဲ့ဆိုပြီးဒေသခံတွေကိုအကူအညီပေးနေတဲ့ကြောက်ဆဲခရိုင်88မျိုးဆက်ငញ្ញရဲနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုစိုးတီဟာကပြောပါတယ
်ကြောက်ဆဲမျိုးနဲ့ဒီမှာတော့ကြောက်ဆဲမျိုးနဲ့အစိုးရမှရှိတဲ့အဆောင်ဆုံးလူတယောက်တော့ပေါ့နော်လူတယောက်ကြီးရပါ့ပေးတာပေါ့နော
်ဟုတ်ကဲ့
အောင်ဆောက်ပေါ့နော
်ဟုတ်ကဲ့
ဒီဆုံးတယ်ပေါ့ဒါပေမဲ့ကလေးလောင်းလောင်းကရှာသေးဖြစ်နေတယ်ဒီတိုက်ရှာရတယ်ပေါ့နော်မိုးကြီးတွေကတော့အဓိကမိုးကြီးကမထင်မှတ်တော့အများကြီးကြတယ်နောက်လုံးဝနဲ့ကြီးရခဲ့တော့ဒီတင်ရအင်းကြီးเสีย80นะ6อินจิเดียฮะเสีย68อินจิครับขอบคุณดิครับเนาะตรงนั้นอ่ะตั่วตรงนั้นตรงนั้นตีซ้องเนี่ยคือว่าดิโหเราดูตีเนี่ยวายเนี่ยเราจ้องมาช้องสิเนี่ยเราโมยหยังจ่าเลยช้องตัวตองจ้าได้มาสิอ่ะ
เรา
โมยหยังเราดูดอกชอกดูอ่ะดีอ่ะตะลงฮ้อซึนน่ะวะเนาะ
ฮ้
อซึนเนี่ยเราดูอ่ะชิดเนี่ยเนี่ย4นาทีกว่าแล้วคือว่าดูอ่ะอดีตก็ตะจุยเนี่ยโมยดีคือว่าโมยดีอ่ะอดีตทาล่ะดิคือว่าตะจุยคือว่าก็โมยหยังมาใส่ดูได้ดีตา
อ่
ะยายก็เนาะ
ตอง
มาคือ
ဟုတ်
အတကြီးလုံးနဲ့ဒီမှာဒီကဒီမှာမင်းကြီးရောစိတ်ငွားကြောင်းပေါ့စိတ်ငွားကြောင်းပြန်လာတဲ့အချိန်မှာချောင်းဖြတ်ပြီးတဲ့အချိန်မှာအဖြစ်ကမပါဘူ
းသူ
ကတခုခုနငွားသိပ်ပြီးပြန်လာတဲ့ငွားလည်းငွားသိပ်ပြီးပြန်လာတဲ့ချိန်မှာချောင်းကြီးပြနေပြီးတော့ပါသွားတာဒီမှာငွားတည်တယ်ပါတယ်စိတ်တည်တယ်ပါပါတယ်သူတော်စီအကောင်ကြီးကပြားကြောစိတ်ငွားကောင်ကြီးပြားကြောတော့ဆင်းဆက်လာကြနော်ပြားကြောတယ
်ရေးတယောက်ကြီးရွာမှာတော့လူနေလို့မရအောင်ရွာလုံးကျွတ်အင်ဂျင်အားလုံးနှီးပါပျက်စီးခဲ့ပြီးစိတ်ကံမျိုးနဲ့ကံကြီးကျွရမှာလဲရွာလုံးကျွနီးပါနေအိမ်နဲ့ပျက်စီးခဲ့သလိုသခိုင်းတိုင်းအတွင်းမှာလဲမိုးသီးများအများအပြားကျခဲ့ပါတယ်ဒါအပြင်သခိုင်းတိုင်းတွေကတမုံမျိုးနယ်ထဲမှာလဲအင်ဂျီပျက်စီးမှုတွေရှိခဲ့ပါတယ်အေဘီလာ23ရက်နေ့မနက်ပိုင်းမှာတော့မန္တလေးမြို့မှာမိုးသီးတွေကျလာတာကြောင့်အဆောက်တချို့နဲ့ကားမှန်တွေပျက်စီးမှုအနည်းငယ်ရှိခဲ့ပါတယ်လေပြင်းတက်ခတ်တာကြောင့်လဲဒေသခံအများအပြားဟာစိုးရိမ်မှုတွေရှိနေပါတယ်စကိုင်းတိုင်းဒေသကြီးအထက်ပိုင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့မှာနေရာစိတ်စိတ်နေပြီးတော့စကိုင်းတိုင်းဒေသကြီးအောက်ပိုင်းမန္တလေးတိုင်းဒေသကြီးနဲ့တနင်္သာရီတိုင်းဒေသကြီးတို့မှာနေရာကျဲကျဲကျန်တိုင်းနဲ့ပြည်နယ်တို့မှာနေရာကွက်ကြားမိုးထစ်ချုံရွာမှာဖြစ်ပြီးရွာဘော့အတွက်ရာနှုန်း80ဖြစ်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
ထိုင်းခြေဆိုင်သတင်းတော်မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့ရခိုင်ပြည်နယ်ဘက်ကစစ်ပွဲနဲ့စစ်ပီးဒုက္ခသည်ရဲ့အခြေအနေကိုကြည့်အောင်ပါရခိုင်ပြည်နယ်အတွင်းမြမတက်မတော်နဲ့ရခိုင်တက်တို့ကြားတိုက်ပွဲတွေဖြစ်နေချိန်စစ်တပ်ဘက်ကစစ်အင်အားတိုးချဲ့ပြီးတော့နေမြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့စစ်ပီးဒုက္ခသည်အခက်ခဲများစွာနဲ့ရင်ဆိုင်နေရတယ်လို့ရခိုင်စစ်ပေးတဲ့ပြည်သူတွေကိုကူညီကယ်ဆယ်ပေးနေတဲ့သူတွေကပြောပါတယ် NLD အစိုးရနဲ့ရခိုင်ပြည်နယ်အစိုးရဘက်ကမြမတက်နဲ့ရခိုင်တက်ကြားစစ်ရေးတင်မမှုတွေကိုအမြန်ဆုံးပြေလည်အောင်ဖြေရှင်းပေးဖို့ကိုလည်းညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြမစစ်တပ်နဲ့ရခိုင်တပ်မတော် AA တို့အကြားရင်ဆိုင်တိုက်ပွဲတွေပြင်းထန်ခဲ့လို့နှစ်ဖက်အကြဆုံးများခဲ့တဲ့ရခိုင်တိုက်ပွဲအတွင်းနေမြေတွင်းစီးရဲတင်းမာမှုတွေဖြစ်နေလို့အသက်အန္တရာယ်စိုးရိမ်ရလို့အဲ့ဒီနေမြေတွေမှာရှိတဲ့ရခိုင်ဒေသခံပြည်သူတွေဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေရပြီးအဲ့ဒီစစ်ပြေးဒုက္ခတွေတွေအတွက်နေရေးစားရေးအခက်အခဲတွေကြုံနေရပါတယ်ဘေးလွယာကိုတင်းချောင်နေရတဲ့ရခိုင်စစ်ပြေးဒုက္ခတွေတွေအတွက်အရေးပေါ်လိုအပ်ချက်တွေကိုကူညီပေးနိုင်မှုရခိုင်နိုင်ငံရေးပါတီတွေနဲ့လူမှုအသင်းအဖွဲ့တွေကဝိုင်းဝန်းဆောင်ရွက်ပေးနေကြရတယ်လို့ရခိုင်ပြည်နယ်မြအူမျိုးက ANP ပါတီရဲ့ဒုဥက္ကဋ္ဌဦးထွန်းသာစိန်က VOA ကိုပြောပါတယ
်စစ်ဆောင်ဒုက္ခသည်တွေအနေနဲ့သူတို့ရဲ့မုံလနေရင်ရွာတွေကိုစွန့်လော့ပြီးတော့သူတို့လာရတယ်ဆိုတော့သူတို့မှလောလောဆယ်စားဝတ်နေရအခက်အခဲတွေရှိနေမယ်အဲ့ဒါကြောင့်မို့ပြည်နယ်အစိုးရအနေနဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်များအနေနဲ့သူတို့ရဲ့စားဝတ်နေကိုလောလောဖြည့်ဆင်းစေရှင်လေဘူးတီတော်ကစစ်ဆောင်ဒုက္ခသည်300ကျော်လောက်ရောက်နေတယ်လောလောဆယ်သူတို့တွေကသူတို့ရဲ့စားဝတ်နေရကိုဖြည့်ရှင်းနေရတယ်စောင့်ရှောက်နေတယ်ကျွန်တော်တို့ဘက်မှာလည်းအဲ့ဒီဒုက္ခသည်တွေအတွက်ကျွန်တော်တို့ပြည်သူတွေကိုပြောပြနေတယ်ဒီလူတွေကိုကူညီရမယ်ဒီလူတွေကိုစောင့်ရှောက်ရမယ်ပြီးတော့ကျွန်တော်တို့လည်းမနှက်ဖြန်ကျွန်တော်တို့မြောက်ဦးမြို့နယ်မှာဒီစစ်ဆောင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးဖို့အတွက်တနာယီမှာနာယေးရုံမှာကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေပါတီတွေကျွန်တော်ဖိတ်ခေါ်ထားတာရှိပါတယ
်ရခိုင်ပြည်နယ်တွင်းမှာဖြစ်ပေါ်နေတဲ့တက်မတော်နယ်ရခိုင်တက်ကြားစီးရဲပဋိပက္ခတွေပြည်လည်ရေး NLD အစိုးရဘက်ကအလေးနက်ထားဆောင်ရွက်ပေးစီလိုပါတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတွဲဖက်အတွင်းရေးမှူးဦးထွန်းစောကပြောပါတယ
်ဒေါ်ဆန်းစုကြည်အနေနဲ့နှစ်သစ်မှာမိန်ကုန်းမှာထည့်သွင်းပြီးတော့မှငင်းကြဲလမ်းစဉ်ကိုလည်းသူရှာပြထားတာတွေ့ပါတယ်ဆိုတော့တနင်္ဂနွေလောက်ပြည်ခရဲစီးရဲကိုသူ့အနေနဲ့လည်းကြိုးပမ်းမယ်လို့ပြောထားတာရှိပါတယ်ဆိုတော့အဲ့ဒီနေထားအောင်မှာကျွန်တော်မြင်တာကတော့မြန်မာတက်မတော်နဲ့ဒီဒေါ်ဆန်းစုကြည်တို့ NLD အစိုးရနဲ့ဒီ PP လေးတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ လုံမဲ့လို့ထင်ပါတယ်အခုကဦးသိန်းစိန်စိုးရလက်ထက်မှာလည်းပဲမြန်မာတပ်မတော်ကနော်သူ့ကိုထိန်းချုပ်လို့မရဘူးနော်သူစိတ်ကြိုက်လုပ်နေတယ်ဆိုတဲ့အနေအထားတွေကျွန်တော်တွေ့ရတယ်အခုစိုးရလက်ထက်မှာလည်းပဲထူနီတူစွာပဲမြန်မာတပ်မတော်ကထိုးစစ်တွေကစင်စစ်မပြတ်သူလုပ်နေတာကိုတွေ့ရတယ်ပေါ့လေအဲ့ဒါကြောင့်ဒီလိုဖြစ်နေတဲ့အနေအထားအောက်မှာဆိုလို့ရှိရင်တော့ငြိမ်းချမ်းရေးကိုပေါ်ဆောင်ဖို့ခက်ပါလိမ့်မယ်အဲ့ဒါကြောင့်ကျွန်တော်တို့မြင်တာကတော့မြန်မာတပ်မတော်အနေနဲ့NLD အစိုးရအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုပါမယ်နောက်တစ်ခုကလည်းပဲ NLD အစိုးရဘက်ကနေပြီးတော့မှငြိမ်းချမ်းရေးလမ်းစဉ်ကိုကျွန်တော်တို့ကပုံပုံလေးနဲ့ပြပြသူလူထုကိုချပြပြီးမှဘလို့ဆောင်ရွက်သွားမယ်ဆိုတဲ့နီးနာကိုသူ့အနေနဲ့ချဖို့လိုပါမယ်အခုကြားတဲ့အခါကျတော့ကျွန်တော်တို့ NLD အစိုးရအနေနဲ့ဘလို့ဆက်လက်ဆောင်ရွက်မယ်ဆိုတဲ့အနေအထားတွေကျွန်တော်တို့တိတိပပမသိရသေးဘူးလေငြိမ်းချမ်းတဲ့နီးနဲ့အဖြေရှာတဲ့နီးကိုဆက်လက်ကြိုးပမ်းဖို့အတွက်ကျွန်တော်တို့ဘက်ကတော့တိုက်တွန်းလိုပါတယ်အဲ့ဒီအတိုင်းပဲလိုလားပါတယ
်စစ်ဘေးတန်းချောင်နေရတဲ့စစ်ဘေးဒုက္ခသည်တွေရဲ့အရေးကိုလည်းနှစ်ဖက်စစ်ပွဲတွေရပ်တဲ့နီးလမ်းနဲ့အမြန်ဆုံးဖြည့်ရှင်းပေးစီလိုပါတယ်လို့ UNFCA ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အတွဲဘက်အတွင်းမှုကဆိုပါတယ်
တိုက်ပွဲတွေဖြစ်တဲ့အခါမှာနော်အရက်ဘက်ပြည်သူလူထုကိုပြစ်မှတ်မထားဖို့အရေးကြီးတယ်နော်အရက်ဘက်ပြည်သူလူထုရဲ့နှိမ့်နာမှုတွေပေါ်မှာကျွန်တော်တို့ဖြစ်လာတဲ့ပုံမှာနော်အကောင်းဆုံးနည်းနဲ့ဖြည့်ရှင်းနိုင်ဖို့အတွက်ဆိုလို့ရှိရင်ဒီကျွန်တော်တို့နိုင်ငံတကာမှာကျင့်သုံးတဲ့နော် norms and standards တွေရှိပါတယ်အရက်သားပြည်သူလူထုကိုမထိခိုက်ရဘူးဆိုတဲ့အနီးနာဟုတ်တာနှစ်ဖက်စလုံးကအပြေအဝအလိုက်နာကျင့်သုံးပြီးမှကျွန်တော်တို့ဆောင်ရွက်ကြမယ်ဆိုရင်ဒါနီးနာတခုအနေနဲ့ကျွန်တော်တို့ချောင်းဖြားနိုင်မယ်ပေါ့လေနော်နောက်တစ်ခုကကြားတဲ့အခါကျတော့အစိုးရဘက်ကနေပြီးတော့အဓိကသဘောထားကြည့်ဖို့လိုပါတယ်ကျွန်တော်မြင်တာကတော့သူတပင်းမြန်မာတပ်မတော်ဘက်ကသဘောထားကြီးကြီးနဲ့ဒါကိုငြိမ်းချမ်းတဲ့နည်းနဲ့အဖြေရှာဖို့ကြိုးပမ်းမယ်ဆိုရင်တော့ဒီအခုဖြစ်ရှိနေတဲ့ဒေသရဲ့နော်စိုးရင်ချက်တွေမတည်ငြိမ်မှုတွေဒုက္ခတွေပြဿနာတွေကိုဒါကိုဖြေရှင်းနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ယုံကြည်ပါတယ
်ပြီးခဲ့တဲ့တကြံကာလအတွင်းကရခိုင်တပ်မတော် AA နဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးရခိုင်တပ်တွေကိုတပ်မတော်စစ်ကြောင်းတွေဘက်ကနယ်မြေရှင်းလင်းရေးလုပ်ခဲ့ရမှာရခိုင်တပ်ဘက်ကခြုံခိုတိုက်ခိုက်လို့ဆိုပြီးတပ်မတော်ဘက်ကယာယီတိုက်ရင်မှုတဦးအပါအဝင်အရာရှိစစ်တီတချို့အကြဆုံးထိခိုက်ဒဏ်ရာရခဲ့တယ်ဆိုတာကိုမြေပုံနဲ့တကွာတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
ရခိုင်ပြည်နယ်ဘက်ကစစ်ပွဲဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့အမှတ်စုမှောင်ပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုဆက်နိုင်ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ရမှာပါ။အမှတ်စုမြောင်ကစီစဉ်တင်ဆက်ပြီးတော့ကိုသားညုံနဲ့တူတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဘာပေါ်မှာလေလူအများသုံးနေကြတဲ့လူမှုကွန်ရက်တွေပေါ်မှာတနေ့တနေ့ကိုတင်းနေကြတဲ့ဓာတ်ပုံပေါင်းကသန်း 2,000 လောက်ရှိတယ်တဲ့ကိုသားညုံကြီ
းရှိနေတာဗောဗျတခြားမကြည့်နဲ့ Facebook ပေါ်မှာပဲကြည့်လေဗျာကိုနဲ့တွေ့တဲ့လူတွေကတနေ့တနေ့တင်းနေတဲ့ဓာတ်ပုံတွေနဲတာမှမဟုတ်ပဲမဆုမြန်မော်ရဲ့
Facebook တို့ Instagram တို့ Twitter တို့လိုမျိုးလူတော်တော်များများသုံးနေကြတဲ့လူမှုကွန်ရက်တွေပေါ်မှာကစာရီထက်ပုံတွေနဲ့ဆက်သွယ်နေကြတာကအဓိကဖြစ်လာနေပြီလေ text message ပို့တဲ့ messenger ပေါ်မှာဆိုရင်လေစာရိုက်ပို့တာထက်ကိုဓာတ်ပုံရိုက်ပြီးတော့ပို့လိုက်လို့ရှိရင်သဘောပေါက်လွယ်တော့ပို့နေကြတာတွေ့နေရမလားနောက်ပြီးတော့အဲ့လိုလုပ်ဖို့နည်းပညာတွေကလည်းမခက်ခဲတော့ဘူးလေ
ဓာတ်ပုံတွေပို့တာတင်တာကမြင်နိုင်တဲ့သူတွေအတွက်ကကိစ္စမရှိပေမဲ့လို့ဒီမမြင်နိုင်တဲ့သူတွေအတွက်ကြတော့ခက်ခဲတယ်လीအဲ့ဒါကြောင့် Facebook ကတော့မျက်မမြင်တွေအမြင်အုံချွတ်တက်နေတဲ့သူတွေအတွက်ဓာတ်ပုံတွေကိုအတန်နဲ့ပုံဖော်ပြောပြတဲ့ feature အသစ်ကိုလုပ်ထားပြီဗျ
ဟုတ်တယ်ရှင်ဘယ်အရာကဘာဖြစ်တယ်ဆိုတာကို computer ကမှတ်ပြီးတော့ခွဲခြားနိုင်တဲ့ဒီ object recognition နည်းပညာကိုအခြေခံပြီးတော့မှ Facebook ကဓာတ်ပုံတွေထဲမှာပါတဲ့အရာဝတ္ထုတွေကိုအသံထွက်ပုံဖော်ပြနိုင်အောင်လို့ထွင်းနေတာတရားရဂိုင်းတော့မအောင်မြင်သေးပေမဲ့တော်တော်လေးစိတ်ချရပြီမို့လို့တဲ့လောလောဆယ် iOS 3နဲ့ iPhone တို့ iPad တို့အတွက်ကိုစသုံးလို့ရအောင်ထုတ်လိုက်တာပါ
SSONNGG Friends 937 Newsfeed Lindsay Russell updated her cover photoYesterday at 10:29 p.m. This image may contain outdoor, cloud, foliage, flat, tree. This image may contain six people, child.
Facebook တိုင်းလိုင်းထဲမှာပေါ်နေတဲ့ post တွေဓာတ်ပုံတွေကိုမျက်မမြင်နေအတွက်အတန်နဲ့ပြောပြရဲဆိုပေမဲ့အခုထိတော့ဒီ Facebook ပေါ်မှာအင်္ဂလိပ်လိုရေးထားတာတွေကိုပဲအတန်ထွက်ပြောပြနိုင်သေးတယ်နောက်ပိုင်းကျရင်တော့တခြားဘာသာစကားတွေအတွက်လည်းလုပ်သွားမယ်လို့ Facebook ရဲ့ထုတ်ပြန်ချက်ထဲမှာပြောတာပဲ
အဲ့လိုမျိုးဒီဓာတ်ပုံတွေထဲမှာဘာတွေပါတယ်ဆိုတာအသံနဲ့ပုံဖော်ပြရဲဆိုလို့ကျွန်တော်စမ်းသပ်ကြည့်တဲ့ကိုသားညုံရဲ့တုံးနိုင်ဖို့ဘာကိုအရင်ဆုံးလုပ်ဖို့လိုတယ်လဲဆိုတော့ iPhone ရဲ့ဒီ General Setting အောက်မှာ Accessibility ဆိုတာရှိတယ်အဲ့မှာဒီ Voice Over ဆိုတာကို On လုပ်လိုက်ရမယ် Android Phone တွေအတွက်ဆိုလို့ရှိရင်တော့ TalkBack ဆိုတာကို On ရမှာပေါ့အဲ့မှာအထူးသတိထားစီချင်တာကတော့ဒီ voice over ကို online လို့ရှိရင်ဖုန်းကကိုယ်ပါကိုပဲနှိမ့်နှိမ့်အသံနဲ့ထွက်ပြီးတော့ပြောပြဖို့ဖြစ်သွားပြီဆိုတော့ဒီသုံးနေကြမဟုတ်လို့ရှိရင်တော့ဖုန်းသုံးရတာကနည်းနည်းလေးပိုခက်သွားတယ် ကိုလှုပ်ဆင်ချင်တာကိုနှိပ်ဖို့ကိုလည်းနှစ်ဆင့်လောက်လုပ်ရတယ်လို့ဖြစ်တာ哦ဘာလို့လဲဆိုတော့ဒီတစ်ခုခုကိုဖွင့်ကျင်နေဆိုရင်အဲ့ဖွင့်ကျင်တဲ့ application ကိုအရင်ရွေးအရွေးမှန်ဘာ application လဲဆိုတာကိုဖုန်းကအတန်ထွက်ပြောတယ်မှန်တယ်ဆိုလို့ရှိရင်အဲ့ဒီဘောကိုနှစ်ချက်ဆက်တိုက်နှိပ်လိုက်တော့မှဒီ application ကပွင့်တယ်ဒီ Facebook application နဲ့ကိုရောက်သွားပြီဆိုတော့အဲ့မှာလဲဒီ timeline ထဲမှာရှိနေတဲ့ post တွေတစ်ခုချင်းစီကိုအတန်ထွက်ပြောပြနေတယ်။ post တစ်ခုကနေပြီးတော့နောက်တစ်ခုကိုသွားဖို့အတွက် telephone screen ပေါ်ကိုလက်ချောင်းသုံးချောင်းနဲ့ထောက်ပြီးတော့ဒီအပေါ်အောက်ကိုဆွဲရင်ဆွဲဒါမှမဟုတ်လို့ရှိရင်လဲဒီဘေးတိုက်ပေါ်နော်ဘယ်ကနေညာနေဘယ်ကိုလက်တစ်ချောင်းထဲနဲ့တွန်းရင်တွန်းလို့ရပါတယ်။ post တွေမှာဓာတ်ပုံတွေပါတယ်ဆိုလို့ရှိရင်ဓာတ်ပုံတွေကပုံတွေကိုအတန်ထွက်ဆော့ဆော့ရှင်းပြတယ်လို့ရှင်းပြပါတယ်။
ကျွန်တော်တို့အတွက်ကတော့ပုံမှန်အတိုင်းဖုန်းကိုတုံးနေကြဆိုတော့အဲ့လိုမျိုးအစစ်စစ်လုပ်ဖို့အတွက်ကအချိန်နည်းနဲ့ပို့ယူတယ်စိတ်ရှိဖို့လိုတာပေါ့ဗျာ
မျက်မမြင်နေအမြင်အာရုံချိုးတဲ့သူတွေလည်း Facebook ပေါ်ကပုံတွေကိုအ ਨੇ ဆုံးတော့ဘာပုံမျိုးလဲဆိုတာသိနိုင်ဖို့ကောင်းတယ်ဆိုပြီးတော့ထွင်ဖို့အထူးကတိုက်တွန်းခဲ့တဲ့ engineer တယောက်ကလည်းမျက်မမြင်ပဲရှင်အရင်တည်းကရှိတဲ့မျက်မမြင်တွေအတွက် software တွေကရေးထားတဲ့စာတွေကိုပဲအတန်ထွက်ဖတ်ပြတာဓာတ်ပုံဆိုလို့ရှိရင်လည်း photo ဆိုတာလောက်ပဲပြောပြီးတော့မှဓာတ်ပုံနဲ့မှဘာရီပါတယ်ဆိုတာကိုပေါ်မပြနိုင်အောင်လေအဲ့ဒါကြောင့်မလို့ဒီ Facebook engineer Matt King ကသူ့လိုမျိုးမျက်မမြင်တွေအသံနဲ့ပုံဖော်ကြည့်နိုင်ဖို့လိုတယ်ဆိုပြီးတော့တိုက်တွန်းတွန်းလုပ်ခဲ့တာပဲ
Facebook ပေါ်မှာဓာတ်ပုံတွေတင်ရင်ဓာတ်ပုံနဲ့မှပါတဲ့သူတွေကိုအလိုလိုမှတ်မိနေတဲ့ program ကိုဒီထက်ပိုပြီးတော့ဓာတ်ပုံတွေကအရာတွေကဘာရီလဲဆိုတာခွဲခြားပေါ်ပြနိုင်ဖို့လုပ်လိုက်တာပေါ့ဗျာဒီ machine learning ဆိုတဲ့နည်းပညာနဲ့ Facebook ပေါ်မှာရှိနေတဲ့ဓာတ်ပုံတွေကိုဘယ်ပုံဆိုလို့ရှိရင်ဘာလဲဆိုတာစက်ကနေမှတ်မိနိုင်အောင်လုပ်လိုက်တာပါဥပမာဒီမော်တော်ကားပုံတွေ့လို့ရှိရင်မော်တော်ကားတစ်ပင်ပုံတွေ့လို့ရှိရင်တစ်ပင်ဆိုတာမျိုးကိုခွဲခြားနိုင်ဖို့ Facebook ရဲ့ဒီ Artificial Intelligence Program ကိုလေ့ကျင့်မှတ်ခိုင်းထားလိုက်တာပါ
လွန်ခဲ့တဲ့10လကျော်လောက်ထဲကဒီ Facebook ပေါ်ကဓာတ်ပုံတွေကိုမှတ်မိပြီးတော့ပုံဖော်နိုင်အောင်လို့အဲ့ AI Program ကိုအချိန်ချင်းလေ့ကျင့်ပေးတယ်ပုံတွေကိုခွဲခြားပုံဖော်နိုင်ပြီဆိုတာနဲ့အတန်ထွက်ပြောပြနိုင်ဖို့အတွက် Automatic Alternative Text အတူကောက်တော့ Automatic Alt Text ဆိုတာကို Facebook ကအခုဖန်တီးလိုက်တာပဲကိုသားညွန့်ဦးရဲ့သူတို့ဖန်တီးနေတာကအစောပိုင်းအစ်စင်ပဲအခုရှိပါသေးတယ်ဒါပေမဲ့ဒီအရာဝတ္ထုပေါင်း100လောက်ကိုတော့ AI program ကခွဲပြီးသိနေပြီလို့ဆိုရဲအဲ့ဒါကြောင့်လဲဒီဓာတ်ပုံတွေထဲမှာပါရာတွေကို80ရာခိုင်နှုန်းလောက်မှတ်အောင်ခွဲပြောနိုင်ပါပြီတဲ့
ဓာတ်ပုံတွေထဲမှာအားကစားမျိုးစားပတ်ဝန်းကျင်ခြေနေအစားအသောက်မျိုးစားအသွင်ပြင်စတာတွေကိုတော်တော်လေးမှတ်အောင်အခုခွဲခြားပြောလို့ရတယ်ပြောတယ်ဗ
ျ I can just call my mom like yay I seen your picture and she'll be like what she was like how you see it because my phone read it to me it's new I seen it
ဒီကတော့အခုလိုမျိုးဓာတ်ပုံတွေကိုဒီ artificial intelligence program တွေကမှတ်ပြီးတော့မှပုံဖော်ပြတဲ့နည်းပညာပုံစံလူမျိုးက Google Photo နဲ့ဒီ Yahoo ရဲ့ဓာတ်ပုံတွေမျှဝေနိုင်တဲ့ Flickr လူမှုကွန်ရက်ပေါ်မှာအရင်တည်းကရှိပေးတာပဲဒါပေမဲ့ပုံတွေကိုဖော်ပြတဲ့နေရာမှာလည်းအမှားယွင်းတွေဖြစ်တယ်လေ Google ဆိုလို့ရှိရင်ဒီလူမဲနှစ်ယောက်ရဲ့ဓာတ်ပုံကိုလူဝင်တွေလို့ဆိုပြီးတော့မှ AI program ကဖော်ပြလို့တောင်းတောင်းပန်ရသေးတယ်Flickr မှာလည်းအတူတူပဲအမျိုးသားတယောက်ကိုမြောက်လို့ပြောသလိုပဲ Outfit Nazi အချင်းစခန်းပုံကိုလည်းအားကစားဆိုပြီးတော့မှဒီပေါ်ပြတဲ့နေရာမှာအကြံပြုချက်ပေးလို့တော်တော်လေးပြောစရာဖြစ်ခဲ့ကြတာကို Guardian သတင်းစာကြီးရဲ့ဆောင်းပါးထဲမှာထောက်ပြထားပါသေးတယ
် Facebook ကတော့အဲ့လိုမျိုးအမှားတွေမဖြစ်အောင်မတေချာလို့ရှိရင်ဘာပုံလဲဆိုတာလုံးဝပြောမှာမဟုတ်ပါဘူးလို့ Automatic Alt Text ကိုထွင်နေတဲ့ Facebook Engineer တယောက်က The Verge Online Media ကြီးကိုပြောတာကို The Verge ရဲ့ဆောင်းပါးထဲမှာပေါ်ပြထားတယ်မသိပြန်မွေး
website ပေါ်မှာဓာတ်ပုံတွေတင်လို့ရှိရင်ဒီ alt text ဆိုတဲ့နေရာမှာကိုတင်တဲ့ဓာတ်ပုံတွေကဘာလဲဆိုတာအချင်းချင်းဖော်ပြလို့ရတယ်ဆိုတော့ website ကိုဖန်တီးတဲ့သူတိုင်းသိပြီးသားပါမလာတော့ကပဲ Twitter လူမှုကွန်ရက်ကဒီတင်တဲ့ဓာတ်ပုံတွေရဲ့အောက်မှာတင်တဲ့ပုံရဲ့အကြောင်းဖော်ပြနိုင်ဖို့လုပ်ပေးလိုက်ပါတယ်ဒါပေမဲ့အခု Facebook တွင်တဲ့ဒီ automatic alt text ကတော့အဲ့လိုမျိုးကိုကရေးနေစရာမလိုဘူးတင်သမျှဓာတ်ပုံတွေကိုသူ့ရဲ့ AI program ကအလိုလိုသိပြီးတော့ပုံဖော်ပြနိုင်ဖို့ပါဒါမှပဲဒီမျက်မျက်မြင်တွေအတွက်အတန်ထွက်ပြောပြမဲ့ program တွေကရှင်းပြပြောပြနိုင်မှာပါဆော့ဆော့ပြောသလိုပဲအဲ့ဒါကလည်း80ရာခိုင်နှုန်းလောက်ပဲစိတ်ချရသေးတယ်နောက်အင်္ဂလိပ်ဘာသာတစ်မျိုးတည်းနဲ့ပဲရပါသေးတယ်နောက်ပြီးတော့ဒီ Android phone သုံးတဲ့သူတွေအတွက်ဘယ်တော့စပြီးတော့ရမယ်ဆိုတာကိုလည်း Facebook ကခုရက်ထီတော့မပြောသေးပါဘူးရှင
်မဆူမြမွန်စီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မကြခင်မှာတော့တရက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါ line to meter 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဆရာကြီးများမင်္ဂလာပါခင်ဗျာဝါရှင်တန်မြို့တော် VOA American အတန်ကနေ2016ခုနှစ်ဧပြီလ23ရက်စနေညမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့ဆက်ပြီးထုတ်လွှင့်ပေးမယ့်အစည်းအဝေးဒုတိယပိုင်းကိုတော့ line meter 25 30 50နဲ့ line meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုအစည်းအဝေးဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေလံအစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လွှင့်သူမတ်စုမွန်နဲ့ထူထည့်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကနေကြိုးဆိုပါတယ်မြန်မာနိုင်ငံမှာအစိုးရအသစ်စတင်ပြီးတော့တာဝန်ယူလှုပ်ဆောင်နေပါပြီအရင်အစိုးရလက်ထက်တုန်းကကလှုပ်လာခဲ့တဲ့ကိစ္စရပ်တွေထဲမှာမြန်မာနိုင်ငံပုံမျိုးတွေ့တဲ့ရေးတွေအဓိကအရေးအကြီးဆုံးလို့ပြောလို့ရတဲ့ကိစ္စတခုကငင်းချမ်းရေးတိဆောက်ရေးကိစ္စပါငင်းချမ်းရေးမရဘဲနဲ့တော့တနတ်တန်တွေမတိတ်ဖဲနဲ့တော့လူမျိုးစုဒေသတွေမှာနေဆက်ဒေသတွေမှာတိုက်ပွဲတွေရပ်မသွားဘဲနဲ့တော့ဒိုင်းပြည်ပြန်လည်ဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာနဲ့ရင်မောင်တန်းပြီးတော့နိုင်ငံတကာမှာဒန်းတူညီမျှနေနိုင်ရေးဝန်ဆန်ရေးကိစ္စတွေကစောင့်ရွက်ဖို့အခက်အခဲအများကြီးရှိပါတယ်ဒါကြောင့်ဒီကိစ္စဟာအခုအစိုးရအသစ်အတွက်အကြီးမားဆုံးရင်ဆိုင်ရတဲ့ကိစ္စတွေထဲမှာတစ်ခုလို့ပြောမယ်ဆိုရင်မမှားပါဘူးဆိုတော့ဒီကနေ့ညကျွန်တော်တို့အခုအစိုးရအသစ်လက်ထက်မှာငင်းချင်ရေးဖော်ဆောင်နိုင်မှုအလားအလာဘယ်လောက်ထိကောင်းနေပါပြီလဲအဲ့လိုညီညာရေးဖော်ဆောင်မှုအောင်မြင်ဖြစ်အောင်ဘာတွေများအစိုးရအနေနဲ့လုပ်နိုင်တယ်လဲစသဖြင့်ဆွေးနွေးကြဖို့ပါပြည်နိုင်ဆွေးနွေးပြီးအတွက်ဖိတ်ခေါ်တောက်သူနူးရဲမှာတူကတော့ကျွန်တော်တို့ PNL ပလောင်အမျိုးသားလူမျိုးရေးအဖွဲ့ကနိုင်ငံကတူဖြစ်တဲ့ဥခွန်အုပ်ကနောက်တူကတော့ဝိုင်းရဲနိုင်ငံရေးသမားကြီးလည်းဖြစ်တဲ့ပြီးခဲ့တဲ့အစိုးရလက်ထက်မှာညီညာရေးဖော်ဆောင်ရေးလုပ်ငန်းမှာပါဝင်ခဲ့တဲ့ဦးတူဝေတို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ဆွေးနွေးမဲ့သူအတော်များပါတယ်ကျွန်တော်တို့အတန်တိုင်းဆုံးလူရင်းတူရှင်းနဲ့ထိထိမိမိရတဲ့အချိန်တွေမှာဆွေးနွေးကြတာပေါ့ခင်ဗျာမချက်ပေး email ပေးပြီးတော့ဆွေးနွေးထားတဲ့လူလည်းရှိပါတယ်ရတဲ့အချိန်တွေမှာအတန်တိုင်းဆုံးပြည့်စုံအောင်ကျွန်တော်စူးစမ်းပြီးတော့ဖော်ပြပေးတော့ပါမယ်အရင်ဆုံးတော့ကျွန်တော်တို့ပင်နယ်ဆွေးနွေးသူလူရဲ့သဘောထားကိုနားထောင်ကြည့်အောင်ပါဆိုတော့အရင်ဆုံးတော့ဦးတူဝေကကျွန်တော်တို့ပြီးခဲ့တဲ့ဆိုးရလက်ထက်ကညီငယ်လေးလုပ်ငန်းစဉ်မှာတတဲ့ဝင်ပါခဲ့တဲ့လူတစ်ယောက်ဆိုတော့အဲ့ဒီလုံကအတွေ့အကြုံနဲ့ရှင်ပြီးတော့အရင်ဆိုးရလက်ထက်မှာညီငယ်လေးဖော်ဆောင်မှုလုပ်ငန်းတွေလုပ်ခဲ့တာကအခုအဆိုးရအတွေ့အလားအလာကောင်းတွေလုပ်နိုင်အောင်လမ်းကြောင်းချပေးခဲ့တဲ့အခြေအနေမျိုးရှိပါရဲ့လားခင်ဗျာဦးတူဝေ
အဲဒီလိုခင်ဗျာအစိုးရဟောလာဒီလုံရုပ်ကပွဲဟိုအနေရေးလုပ်ငန်းစဉ်ကြီးကိုနှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့အရင်အစိုးရကလုပ်ခဲ့တာလေနော်အဲ့ဒီအစိုးရကတော့လုပ်ခဲ့တာပြီးသွားတယ်ပေါ့နော်အခုတစ်ခါတော့အစိုးရကဆက်ပြီးတော့လုပ်ရမယ်ပေါ့နော်အဲ့တော့အစီအစိုးရလုပ်တဲ့အထက်မှာကတော့ကျွန်တော်တို့ညဉ့်ညံ့ရေးအဲပုံဆောင်မှုအဖွဲ့တွေတော့ကျွန်တော်တို့လည်းဝန်ပါတာပေါ့နော်ဆိုတော့ဒီဒီလိုလုပ်တဲ့နေရာမှာဒီပြီးခဲ့တဲ့အစိုးရကလည်းပဲအဲကျွန်တော်တွေ့ရသလောက်ကတော့အင်မတန်မှပဲကြိုးစားစားနဲ့နော်ဆောင်ရွက်ခဲ့ပါတယ်ကျူသားနဲ့ဆောင်ရွက်ခဲ့တဲ့အတွက်ကြောင့်လည်းပဲဒါတချို့ရှစ်ပါတီကနေပြီးတော့မှရှစ်ဖွဲ့ကနေပြီးတော့မှဒါညီညာရေးအတွက်အပြစ်ခရစေးရေးသဘောတူညီချက်လုပ်နိုင်နေညီညီလာကညီလုပ်နိုင်နေပေါ့နော်ဒါကလက်မမထိုးတဲ့လူတွေနဲ့လည်းပဲအရင်ညီညာရေးဖွဲ့ကဆွေးနွေးပြီးသားတွေပါပဲဆိုလိုတာကတော့ဒီလက်နက်ကိုင်ဖွဲ့တွေနဲ့ပြီးခဲ့တဲ့ညီညာရေးဖွဲ့တွေနဲ့ကသူတို့ကဟိုတဘောတူကြီးရရတာရှိတယ်မရတာရှိပေမဲ့လို့အားလုံးလူလူကဆွေးနွေးပြီးသားတယောက်တဘောတာတယောက်တီးပြီးသားဆိုတော့ဆက်ပြီးတော့အကောင့်တွေဖော်မယ်ဆိုလို့ရှိရင်တော့တိတ်ပြီးတော့ခဲခဲရင်မရှိတော့ဘူးပေါ့ဗျာနော်လမ်းကြောင်းကတော့ဖြောင်းနေပါပြီ
အဲ့တော
့လမ်းကြောင်းဖြောင်းနေတာကိုပြီးရဲဆိုတာလုတ်ပေးထားတယ်ပေါ့အဲ့ဒီအတိုင်းပဲဆက်ပြီးတော့အကောင့်တွေဖော်နိုင်ဖြစ်ရင်အခက်ခဲမရှိဘူးလို့ကျွန်တော်တွေ့ပါတယ်နော
်ဟုတ်ကဲ့ပါခင်ဗျာဥခွန်ဥကတို့ကတော့ဥခွန်ကတို့ပြီးNL ဥပါဝင်ပေါ့လေရှစ်ဖွဲ့ကတနင်္ဂနွေလုံးအပြစ်ခတ်ရစေးကြီးတနင်္ဂနွေလုံးလို့ပြောပေမဲ့ရှစ်ဖွဲ့ပဲပါတဲ့အပြစ်ခတ်ရစေးကြီးစာချုပ်မှာလက်မှတ်ရေးထိုးထားပါတယ်ဆိုတော့အဲ့ဒီစာချုပ်ကိုချက်ထွင်ပြီးတော့နောက်ထပ်အဖွဲ့တွေပါလာမယ့်အလားအလာ UNFC ဘက်ကလည်းပဲတစ်ဖက်ကညူသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီပေါ့လေဒီလက်မှတ်ထိုးတဲ့ထဲမှာမပါတဲ့အဖွဲ့တွေကလည်းပဲဒီဘက်မှာစူးနေတယ်ဆိုတဲ့အတန်ကြီးကျွန်တော်တို့ဇက်လိုက်လူကြားနေရပါတယ်အဲ့လိုအဖွဲ့တွေအားလုံးပါနိုင်တဲ့အလားအလာဘယ်လောက်ထိကောင်းနေပါပြီလဲဦးခွန်ဦးက
ဟုတ်ကဲ့ခင်ဗျာပထမကျွန်တော်ပြင်ညာကကျော်ပီအန်လဲလို့ဆိုတာပိုအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဖြစ်ပါ
ဟုတ်ကဲ့ပါခင်ဗျာတောင်းပန်ပါတယ်ပလု
ဟုတ်
ကဲ့ပါ
မှားပြီးတော့ကျင်ညာလိုက်တာကြာတော့ပြဿနာတော့မရှိဘူးပေါ့ဗျာပို့ဘလောင်တို့ညင်အောင်ဆိုတာအတူတူပါပဲ
ဟုတ်ကဲ့ပါခင်ဗျာ
ကျွန်တော်တို့လက်မှတ်ထိုးရတာဖြစ်စေမထိုးရတာဖြစ်စေအခွင့်အရေးရယူတဲ့အချိန်မှာတော့အတူတူရဖို့လိုပါတယ်ဒါတော့ကျွန်တော်ပြောချင်ပါတယ်ဒါကြောင့်ဒီလက်မှတ်ဒီပထမအဆင့်မှာပေါ့ A team လို့ခေါ်ပါတယ်ကျွန်တော် A team ကနေပြီးတော့ဒီတိုင်းသားတွေထဲကနေပြီးတော့ A အစုအဖွဲ့ကနေပြီးတော့အပတ်ဒီဒီဥပဒေနဲ့အစိုးရလက်ထက်မှာပေါ့ဗျာတမတော်နဲ့အစိုးရနဲ့ဘောင်းတိရဲ့ဖြစ်တဲ့အချိန်မှာကျွန်တော်တို့ကဒီစာချုပ်စာတမ်းအားလုံးသဘောတူပြီးသားစင်ကြတက်လို့ခေါ်တဲ့သဘောတူစာချုပ်ပေါ့ NCA လို့ခေါ်တာပေါ့ NCA ကိုတချို့ကလည်း Nation Wide Ceasefire လို့ခေါ်ပါတယ်တချို့ကလည်း National Ceasefire လို့ခေါ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်တမျိုးသားလုံးကိုခြုံပြီးတော့ဒီလမထိုးရတဲ့ကိစ္စဖြစ်တော့ဒီလွမ်းချုံမှုကြတော့ပြည်တော်စုတစ်ခုလုံးလွမ်းချုံတဲ့အစားကြောင့်ဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့
ထိုးတဲ့အဖွဲ့ချစ်ဖွဲ့တို့ဆယ်ဖွဲ့တို့ဆန်ငါဖွဲ့တို့နဲ့မဆိုင်မဲနဲ့စာချုပ်ရဲ့အာဏာသက်ရောက်မှုကပြည်တော်စုတစ်ခုလုံးလွမ်းချုံပါတယ်ဒါကြောင့်ဒီလွမ်းချုံမှုရကျွန်တော်တို့ပြည်တော်စုတစ်ခုလုံးမှာအပြစ်ခံရတဲ့ဖြစ်ဖို့ဆက်လက်ပြီးတော့တွန်းအားပေးပါဖို့လိုတယ်လို့ကျွန်တော်တို့ကဒီလိုသုံးသပ်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီစီစဉ်မစခင်မှာကျွန်တော်တို့ဆီကထုတ်လို့ရမှုမဆုမုံကနေပြီးတော့ UNFC ကတွဲဘက်ထူတွေတွင်မှုဥထုံးစော်ကိုဆက်သွယ်ပြီးတော့ဒီရခိုင်ပြည်ဘက်ကတိုက်ပွဲတွေကိစ္စပေါ့လေမြန်မာတပ်မတော်နဲ့ AA ရခိုင်တပ်မတော်နဲ့ဂျားရဲကတိုက်ပွဲတွေအခြေအနေကိုမေးမြန်းပြီးဆက်သွယ်ပြီးတော့မေးမြန်းထားတဲ့အခါမှာဥထုံးစော်ကဒီအပြစ်ခတ်ရဲ့စည်ရည်ညီညာရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့သဘောထားကို UNFC ဘက်ကအခြေအနေကိုအခုလိုပြောထားတာရှိပါတယ်10မိနစ်18စက္ကန့်နားထောင်ကြည့်အောင်ပါခင်ဗျာ
UNFC မှာကျွန်တော်တို့နိုင်ငံရေးဆိုင်ရာညှိနှိုင်းရှင်တွေကိုယ်စားလှယ်ဖွဲ့ဆိုတာရှိပါတယ်ဒါကတော့ကျွန်တော်တို့အစိုးရနဲ့တရားဝင်နိုင်ငံရေးဆွေးနွေးဖို့ဆိုရင်မို့တနိုင်ငံလုံးပြည်ခန့်ရဲ့စီးရေးဆိုင်ရာကိစ္စတွေဆွေးနွေးဖို့ဖြစ်လာမယ်ဆိုလို့ရှိရင်ဒီအဖွဲ့နဲ့ကျွန်တော်တို့ဆွေးနွေးသွားဖို့ပေါ့လေအဲ့လိုပြင်ဆင်ထားတာရှိပါတယ်ဒီ DPN ဆိုတဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာညှိနှိုင်းကိုယ်စားလှယ်အဖွဲ့မှာလည်းပဲကျွန်တော်တို့အခိုက်တက်မတော်ကိုအဖွဲ့ဝင်အနေနဲ့ကျွန်တော်တို့ထည့်ထားပါတယ်ဆိုအဲ့ဒီကနေတစင်းကျွန်တော်တို့ဆက်လက်ပြီးတော့မှဂျိုးပန်းသွားဖို့ဆိုတဲ့နီးနာတော့ကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်အော်ကျွန်တော်တို့ဒီအစိုးရတဲ့ပေါ်လေးမတက်လာခင်ကတည်းကနေကျွန်တော်တို့ဒီရွေးကောက်ပွဲနိုင်ရတဲ့ဒေါအောင်ဆန်းစုကြည်တို့ NLD ပါတီကိုကျွန်တော်တို့ကန့်လန့်ထားပြီးအကြောင်းကြားထားပြီးဖြစ်ပါတယ်ကျွန်တော်တို့ဒီအစိုးရတဲ့တက်လာတော့မှလည်းပဲကျွန်တော်တို့ကြိုဆိုခဲ့ပါတယ်နောက်ပြီးတော့ဒီအခုဒေါအောင်ဆန်းစုကြည်အနေနဲ့အဲနှစ်သစ်မှာကျွန်တော်တို့ဒီမိန်ကုန်းမှာထည့်သွင်းပြီးတော့မှငင်းချဲလမ်းစဉ်ကိုလည်းသူရှင်းပြထားတာတွေ့ပါတယ်ဆိုတော့နိုင်ငံလုံးအပြစ်ခတ်ရေးစည်းရုံးကိုသူအနေနဲ့လည်းကြိုးပမ်းမယ်လို့ပြောထားတာရှိပါတယ်အဲ့ဒီနေထိုင်အောင်မှာကျွန်တော်မြင်တာကတော့မြန်မာတက်မတော်နဲ့အဲဒီတောင်ဆန်းစုကြည်တို့ NLD အစိုးရနဲ့ကျွန်တော်တို့ဒီပြည်ပြည်လေးလေးနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့ထင်ပါတယ
်။ဦးခွန်ကခင်ဗျာခုနကတော့ဦးသူဝေကပြောပါတယ်ဟလာအရင်စိုးရလှုပ်ထားတာကနေပြီးတော့ဆက်လှုပ်သွားမယ်ဆိုရင်လာလာကောင်းရှိတယ်လို့ဦးသူဝေကမြင်ပါတယ်။ဦးခွန်ဥက္ကာတို့ကညဉ့်ညဉ့်မှာပြစ်ခတ်ရဆေးမှာအဓိကဆွေးနွေးခဲ့ကြပါဝင်ခဲ့ကြတယ်ဆိုတော့ဦးသူဦးခွန်ဥက္ကာကိုတိုင်ရောအခုအစိုးရတဲ့လက်ထက်မှာဒီညဉ့်ညဉ့်ဖော်ဆောင်ရေးလုပ်ငန်းကအလားလာကောင်းမယ်လို့တကယ်ယုံကြည်ပါသလား။
ကျွန်တော်အနေနဲ့ကတော့ယုံကြည်တယ်ခင်ဗျ။ဘာကြောင့်လဲဆိုတော့ဒီငင်းချာရေးပေါ်ဆောင်တဲ့လုပ်ငန်းကဟိုးအရင်ခေတ္တကလို့ gentleman agreement လောက်မဟုတ်တော့ဘဲနဲ့ကျွန်တော်တို့မှာစာချုပ်စာတမ်းဆိုတာပေါ်လာပါလေ။ဒီအဲ့ဒါ nation wide ceasefire agreement NCA ပေါ်လာတဲ့ပုံမှာ NCA လက်မှတ်ထိုးတဲ့လူကိုပြန်ကြည့်လိုက်ရင်အစိုးရဘက်ကအပြေးဝပါတယ်။ကျွန်တော်တို့တိုင်းရင်းသားဘက်ကဒီဖိဆာရတော့လည်းပဲမလာပြတဲ့လူတွေရှိတော့ရှစ်ဖွဲ့ထိုးတယ်ခုနှစ်ဖွဲ့ကြာတယ်သို့တော်လည်းပဲဒီနိုင်ငံတကာကသက်သေတွေကတော့အပြေးဝပါတယ်ခင်ဗျာ။နောက် UN တို့လို EU တို့လို့နောက်ပြီးတော့တရုတ်တို့ဟာလာအိန္ဒိယတို့ဂျပန်တို့နောက်ထိုင်းတို့လို့ကသက်သေတွေကပါတဲ့ခါကြတော့ဒီသက်သေတွေနဲ့ဒီမျက်နှာဆုံကြီးထိုးထားတဲ့စာချုပ်စာတမ်းကတော့ဒါကျွန်တော်ဒီတရားဝင်နောက်ဥပဒေစာတမ်းဖြစ်လာတယ်ဖြစ်လာတော့ဒီတရားဝင်ဥပဒေစာတမ်းပေါ်မှာစာချုပ်ချုပ်ပြီးတော့လောက်တဲ့ကိစ္စဆိုတော့ဒီလိန်တယ်လှဲ့တယ်ထားအောင်တော့လုံးလို့မလွယ်အောင်လှုပ်ထားရတာဖြစ်တော့ဒီကိစ္စမှာကျွန်တော်တို့အစိုးရအသစ်အနေနဲ့လည်းပဲလွတ်တော်ရဲ့ဥပဒေပြုမှုအာဏာအစိုးရအဟောင်းရဲ့ဟာလာဥဆောင်ခဲ့တဲ့ပြဿနာကိုလက်ခံပြီးပြုပြီးတော့ဆက်လက်ပေးဆောင်သွားမယ်ဆိုရင်ဒီငင်းကြီးလုပ်ငန်းစဉ်ကဒီမအောင်မြင်နိုင်ပြအကြောင်းမရှိဘူးလို့တော့ကျွန်တော်တို့အပြေအဝယုံကြည်တယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတရားစွန်းနေမဲ့တော်တော်ရှင်နေဖိတ်ခေါ်ပါမယ်ပထမဦးဆုံးအမေရိကန်ပြည်တော်စုကကိုခိုင်ဆိုးကိုခိုင်ဆိုးဘယ်လိုသဘောရပါသလဲငင်းကြီးလာလာကောင်းပါလားဘာများအကြံပေးခြင်းတယ
်ဟုတ်ကဲ့ပါအခုမြန်မာနိုင်ငံမှာငင်းချင်ရဖို့အတွက်ကတော့အဓိကက ဒီ BI ပမာကောင်းဆောင်ဖြစ်တဲ့ဟိုမင်း online ကအရေးကြီးဆုံးပါပဲအဓိကကသူကတကယ်တမ်းနေပြီးရဲ့ဟောပြည်တွင်းစိတ်ကိုနေပြီးမလို့အလိုမလိုလားဘူးဤဆိုင်ရဲ့ပဲလုံးမယ်ဆိုလို့ရှိရင်တော့သူတရတွေကိုနေပြီးရဲ့အခုထိုးစစ်ရှင်နေတာကတော့ထိုးစစ်ရှင်နေတာကိုနေပြီးရဲ့အဲ့ဒါကောသူပြန်လို့နောက်ဆောက်ခိုင်းရင်တော့အဲ့ဒါကတော့အရှိဆုံးပါပဲရာတင်းသားတဲ့တော်လိုက်နေတာကတော့သူတို့ကသူတို့ပြင်နေကြတယ်ကောသူတို့ကာကွယ်တာပဲဖြစ်တယ်သူတို့ကဗမာပြည်ကိုလာတိုက်တာမဟုတ်ဘူးဗမာကနေရှိပြီးရဲ့တဲ့ရင်သားလူမျိုးတွေကိုတော်လှန်နေတာပဲဖြစ်နေတယ်။အဲရောသူတို့ကဟောဘောနော်ဗြိတိရှ်ကိုလိုနီခိုက်တုံးကနေပြီးရဲ့ဟောကဘာကိုနေပြီးရဲ့ဗြိတိရှ်တွေကနေပြီးရဲ့ကိုလိုအုပ်ချုပ်ခဲ့တယ်။ဒါပေမဲ့ဗြိတိရှ်ကိုလိုနီတွေကတော့အချင်းတိုင်ရင်တော့သူတို့နိုင်ငံအသီးသီးကတော်လှန်လာတော့သူတို့နိုင်ငံတွေကိုလွှတ်လိုက်ပေးလိုက်ရတယ်။အခုလိုလဲမြန်မာနိုင်ငံမှာဗြိတိရှ်ဆက်ဖြစ်တာလဲဒီတိုင်းပါပဲ။မင်းအွန်လိုင်းကနေပြီးရဲ့နေရှိပြီးရဲ့သူတို့ကနေပြီးရဲ့သူမအောင်ရှုပ်ရှင်လို့နေပြီးလောက်နေတာတင်းသားတွေကတော့ဟောအငားငားအမွားမွားနဲ့နေပြီးရဲ့အဲစာမတက်ပြီးမတက်ဖြစ်နေတဲ့ဘောတွေရောက်တော့တယ
်ဟုတ်ကဲ့
အဲ့တော့သူတို့ကအခုကဘာဖြစ်နေလဲဆိုလို့ရှိရင်တော့သူတို့ရဲ့လောလောခွင့်ကိုလိုချင်လို့အခုတော်လိုက်နေတာပဲဖြစ်တယ
်အဲ့ဒီ
တော့မြေအွန်လိုင်းကတကယ်တမ်းနေပြီးရဲ့အောက်ဆက်စုကြီးနဲ့တိုင်ပင်ပြီးရဲ့ဤချင်းရဲ့ကိုတကယ်တမ်းလိုချင်တယ်ဆိုလို့ရှိရင်တော့တတွေကိုနေပြီးရဲ့အခုထိုးစစ်ရှင်နေတာကိုပြန်လို့ရုပ်တင်လိုက်ရင်တော့ပြေတွေးဆိုင်ကတော့ငီးတော့မှာပဲ
ဟုတ်ကဲ့ပါကိုခိုင်ဆိုးကျေးဇူးအများကြီးတင်ပါတယ်ကိုခိုင်ဆိုးပြောတဲ့သဘောထားပေါ်လင်ပါပြီအခုတို့ရေကိုခိုင်ဆိုးဆွေးနွေးတော့တဲ့အထက်မှာလဲပါပါအဓိကကကျွန်တော်တို့စီဆွေးနွေးတဲ့အထက်မှာလဲပဲဒီတက်ကအဓိကအကြဆုံးပါပဲဒီခက်ရစေးညင်းချမ်းရဲ့ကိစ္စမှာတခါတစ်ဖက်မှာလဲပဲအခုချိန်ကလာအရသာအများစုပါတဲ့အစိုးရတစ်ဖက်မှာကသမရရဲ့ထိန်းချုပ်မှုအောက်မှာလုံးဝမရှိဘဲနဲ့တီချာအဖွဲ့အစည်းတစ်ခုလိုဖြစ်နေတဲ့တက်ဒီချိန်တောင်မှညင်းချမ်းရဲ့တိစားဖို့လာလာကတကယ်ပဲမျှော်လင့်ချက်ရှိပါရဲ့လားဦးသူရေ
ဒီလိုခင်ဗျာကျွန်တော်တို့ကငင်းညာရေးကိုစဉ်းစားတဲ့အခါမှာပေါ့နော်မငင်းညာရတဲ့အကြောင်းကဘာတွေလဲဆိုတာထည့်ပြီးစဉ်းစားရင်ကောင်းမယ်ထင်တယ်ပေါ့နော်မငင်းညာရတဲ့အကြောင်းကနံပါတ်1ကတော့နိုင်ငံရေးပါတီတွေရဲ့နိုင်ငံရေးပြဿနာပေါ့ဗျာနိုင်ငံရေးပြဿနာဆိုတာအာဏာယူအာဏာပြဿနာပဲခင်ဗျာနော်အာဏာကိုအဲ့ဒီနိုင်ငံရေးပါတီတွေကဘယ်လိုယူမလဲဆိုတဲ့ပုံမှန်မှုတည်ရဲ့အဲ့တော့အာဏာယူနည်းကနည်းရှိတယ်တနည်းကတော့ဖြစ်ရင်ဒီမိုကရေစီနည်းရပါနော်ပြည်သူလူထုကမဲဆန္ဒနဲ့ရွေးကောက်ပွဲမှာရယူတဲ့နည်းပေါ့အဲ့ဒီနည်းဆိုလို့ရှိရင်တော့မငြိမ်းစားစရာအကြောင်းမရှိဘူးပေါ့နံပါတ်1နည်းကတော့ဖြစ်ရင်ဟဲ့လားဒီမိုကရေစီနည်းကိုမသုံးမဲနဲ့ဟဲ့လားလူများများစုလက်နဲ့များများစုပြီးတော့အဲ့ဒါဟာလက်နဲ့နီးနဲ့တိတ်ယူမဲ့နီးကိုကျင့်သုံးလို့ရှိရင်တော့အဲ့ဒါဟာဒါမငြိမ်းချမ်းတဲ့ပြဿနာတစ်ခုပေါ့နော်ဒါဟာပြဿနာတစ်ခုနောက်တစ်ခုကဘာလဲလို့ဆိုတဲ့အခါကျတော့အဲ့ဒီလိုဟိုအစိုးရကိုစန့်ကျင်ဒေါ်လာနဲ့လူတွေပေါ်လာတယ်လက်နဲ့ကင်ဖွဲ့စီပေါ်လာလို့ရှိရင်တမတော်ကနေပြီးတော့သူတို့ကဒါကာကွယ်ဖို့နှိမ်နှင်းဖို့သူတို့လိုရအဲ့လိုနှိမ်နှင်းတဲ့အခါမှာနှိမ်နှင်းလို့အောင်မြင်သွားပြီဆိုပါတော့ဗျာနော်ဟောဒါတနေ့ကင်ရစုတွေကနေစုံနေပြားတွေကိုရောက်ကုန်ပြီနေစားတွေကိုရောက်ကုန်ပြီအဲ့ဒါအစိုးရကိုလည်းပဲအန်ရယ်ပြုနိုင်တဲ့အခြေအနေမရှိဘူးဆိုလို့ရှိရင်အချို့သောဟောတမတော်ခေါင်းဆောင်တွေကစိတ်ကူးပေါ့နော်သူတို့စိတ်ကူးကဘယ်လိုစိတ်ကူးလဲဆိုရင်တို့ကအဲ့လားလည်းနဲ့ကင်ပြီးတဲ့ခါကျတော့ဒီအစိုးရအဖွဲ့ကိုအုပ်ချုပ်တဲ့အစိုးရအဖွဲ့ကိုကာဝယ်ပေးနေရတယ်တို့ကိုယ်တိုင်ကအုပ်ချုပ်ရေးကိုတက်ယူလို့ရှိရင်ပို့ပြီးတော့မကောင်းပေဘူးလားဆိုတဲ့စိတ်ဓာတ်မျိုးပေါ်လာတတ်တာလည်းရှိတယ
်
အဲ့ဒီစိတ်ဓာတ်အရာစစ်တပ်ကအာဏာသိမ်းတာပေါ့ဗျာနော်စစ်တပ်ကအာဏာသိမ်းရင်လည်းပဲဒါငြိမ်းချမ်းရေးကိုမရစေတဲ့အကြောင်းတစ်ခုပေါ့နော်နောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့တိုင်းပြည်ဟာတော်ရီတောင်ရင်မြန်မာပေါ်တယ်ဗျာတော်ရီတောင်ရင်မြန်မာပေါ်တဲ့ခါကျတော့အစိုးရအနစ်စက်ကအဲ့ဒီတော်တောင်ဒီတဲကိုနေစက်တွေကိုမရောက်ဘူးရောက်တဲ့ခါကျတော့လက်လက်ကင်အဖွဲ့တွေကအဲ့ဒီနေရာဒီမှာနေအဲ့ဒီမှာတူလို့တင်းချောင်းနေပြီးတဲ့ခါကျတော့မှအဲ့ဒီနေဆက်ဒီမှာကျွန်တော်တို့တိုင်းပြည်ကတော့တရားစတာလေးပေါ်တယ်အဲ့ဒီတရားစတာတွေကိုဟိုတခြားတိုင်းပြည်တွေကိုဒါရောင်းစားမှောက်ခိုးလုပ်တာပေါ့ဗျာအဲ့တော့အဲ့ဒီတိုင်းပြည်တွေအကျိုးရှိသွားတော့ဒီလက်လက်ကင်တဲ့အဖွဲ့စည်းတွေရဲ့လိုအပ်တဲ့လက်နက်ခရမျိုးကြောက်တို့ဟိုလိုက်ရိတ်ခါတို့သူတို့ဖြန့်ပြုတ်ပေးနိုင်တာပေါ့အဲ့ဒီနေရာချင်းလည်းဒါကျွန်တော်တို့ရှိမှညီညာရေးမရစီတဲ့အကြောင်းတစ်ခုပေါ့ဗျာနော်
ဆိုတော့ဒီပြဿနာတွေကိုဖြေရှင်းရမှာပေါ့
ဗျာအမူရေဆေးဝါးလို့ဟုတ်လား
ဟုတ်ကဲ့
ဒါဟိုနောက်ပြီးတော့လဲဟိုဒီအဲ့ဒီလိုဆေးဝါးတွေတုံးတဲ့ခါကျတော့ငွေကြေးပူငွေကြေးကြေးငွေကြေးတွေကပို့ပြီးတော့ရနိုင်တာပေါ့နော်ဗျာ
ဟုတ်ကဲ့အ
ဲ့ဒါနောက်တစ်ချက်နောက်ဆုံးချက်ကတခုအရတူလူပြအခုခေတ်မှာတော့ဗာလဲဆိုတော့ဒါပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖက်ချင်တဲ့လူတွေကအဲ့ဒီလိုတိုင်းပြည်စုစုပူဖြစ်အောင်သူတို့ကအာသူတို့ရဲ့ငွေကြေးသူတို့ရဲ့လက်နဲ့ပါညာစီအထောက်ပြုပူတွေပြုလာတယ်ရှိတယ်အဲ့လားဒီကြောင့်ဒီချက်လက်တရားဖြစ်ရင်အငိမ့်ညာရေးကိုမရအောင်ဖြစ်စေတဲ့အကြောင်းအချက်တွေဖြစ်ပါလေအဲ့ဒီအကြောင်းအချက်တွေကိုအတေချာလေ့လာပြီးတဲ့နောက်ပေါ့နော်ဖြေရှင်းမယ်ဆိုရင်ညာညာရရနိုင်စရာအကြောင်းရှိပါလေပေါ့နော
်ဟုတ်ကဲ့ပါခင်ဗျာမင်းပြမျိုးကဦးမောင်ကျော်စံ ဥမောင်ကျော်ဆန်ဆွေးနွေးလို့ရပါပြီ
။ဟုတ်ကဲ့ပါကျွန်တော်မဆွေးနွေးခင်ကတည်းကဟိုပညာရှင်တွေနိုင်ငံရေးသမားကြီးတွေဆွေးနွေးပြီးပါပြီ။အဓိကကကျွန်တော်တော်တော်များဆွေးနွေးပါမယ်။အဓိကပြောချင်တာကတိုင်းရင်းသားတွေမှာအမျိုးသားရေးစနစ်တွေရှိနေကြတယ်။အဲ့ဒီတိုင်းရင်းသားတွေကိုလက်လက်နဲ့ဖြည့်ရှင်းမယ်ဆိုလို့ရှိရင်အဲ့ဒီအမျိုးသားရေးစိတ်သက်တွေပျောက်ပြတ်သွားမှာမဟုတ်ပါဘူး။ဒါကြောင့်အဲ့ဒီအမျိုးသားရေးစိတ်သက်တွေကိုတိုင်းပြည်အတွက်ပြည်ထောင်စုအတွက်အပုံချလို့ရအောင်အရှင်းချင်းရှင်းရှင်းခင်ခင်နဲ့ပေါင်းပြီးမျိုးသွားမယ်ဆိုတဲ့တပ်မတော်ကတပ်မတော်နဲ့အစိုးရကစိတ်သက်တွေသူတင်ဖို့သာအရေးကြီးပါတယ်။ညီငယ်ရေးဆိုတာတည်ဆောက်လို့မရဘူး
ကျေးဇူးများတင်ပါတယ်ဦးမောင်ကျော်စံနောက်တစ်ခုကကျွန်တော်တို့ထိုင်းနိုင်ငံဖူးခက်မြို့ကကိုမင်းခိုင်ကိုမင်းခိုင်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ခင်ဗျအဲကျွန်တော်ကတော့ဒီဟို NLD အစိုးရလက်ထက်မှာလည်းအပြစ်ခတ်ရစီတော်ရုံနဲ့ပြီးနိုင်မှာမတင်ပါဘူးခင်ဗျဘာလဲဆိုတော့အဓိကထောင်ချီဖွဲ့စည်းပုံကြီးကဥပဒေရဲ့တက်ကတိကျလိုမျိုးဖြစ်နေတာကြီးကြောင်းပ
ါဟုတ်ကဲ့
နောက်ပြီးတော့နောက်တစ်ခုက NLD ကလည်းတကယ် Federal ပြည်ထောင်စုကိုတွားတဲ့နေရာမှာတိုင်းရင်းသားတွေကိုကူစားပေးဖို့လိုပါတယ်နောက်တစ်ခုကဘာလဲဆိုတော့ဒီခုကချမ်းနဲ့ရခိုင်မှာ NLD နဲ့ဖုတ်ချစ်တွေဖြစ်သွားတော့အဲ့ဒါတွေကလည်းပိုဆိုးနေပါတယ
်ဟုတ်ကဲ
့အဓိကတော့တက်ပေါ့ဗျာဒါပေမဲ့တိုင်းရင်းသားတွေကလည်းဟိုကနာကြီးခံစားချက်တွေများတော့ပောက်ကွေးကြတယ်ပေါ့နော်အဲ့တော့ဒီတိုင်းရင်းသားတကယ်ငြင်းချမ်းတဲ့အစ်မန်တဲ့ Federal ပြည်ထောင်စုတွားလို့ဆိုရင်အဲ့ဒီတိုင်းရင်းသားတွေကိုသဘွေးဝိုင်းကိုနိုင်ငံရေးဆွေးနွေးပွဲသဘွေးဝိုင်းကိုအမြန်ဆုံးဆွေးခေါ်ရမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုမင်းခိုင်ကျေးဇူးများတင်ပါတယ
်ကျွန်တော်ဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိနေလူမျိုးရေးပမာနဲ့ဗါတခြားတိုင်းရင်းသားတွေရှိနေတာကိုစားကဗါနောက်တစ်ခုကဒီပမာဒီကမြန်မာနိုင်ငံဆိုတော့မှပြောရတယ်ပမာနိုင်ငံကြောရတာအများကြီးရှိပါတယ်အဲ့ဒီကလည်းဒီတိုင်းရင်းသားတွေကိုသွေးခွေးတို့မျိုးဖြစ်နေတယ်လို့ကျွန်တော်ထင်ကြီးပါတယ်
ဟုတ်ကဲ့ကိုမင်းခိုင်ကျေးဇူးများတင်ပါတယ်ကိုမင်းခိုင်ရဲ့သဘောထားနဲ့မတည်မငြိမ်ပါပဲညိုမင်းဝင်ဆိုတဲ့သောတာရှင်ကအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်မှာတက်မတော်ကငင်းချိုင်းမှုကိုအသေးကင်ထားတယ်ငင်းချိုင်းရေးလူချင်းနဲ့ဒါဖြစ်ရင်ဘာလို့တိုက်နေလဲတဲ့အခုဆိုရခိုင်မှာပြည်သူတွေဒုက္ခရောက်နေပြီတခါငင်းချိုင်းရေးကို2008အောက်ကနေသွားရမယ်တဲ့တိုင်းသားလက်နက်ကင်တွေမကြိုက်တာက2008အခြေခံဥပဒေတဲ့အဲ့ဒါကညိုမင်းဝင်ဆိုတဲ့သောတာရှင်မှာမောင်တဒနာကလည်းပဲအစိုးရတက်လက်ထက်ငင်းချိုင်းရေးအောင်မြင်ဖြစ်လာဖို့တက်မတော်ခေါင်းဆောင်တွေအနေနဲ့စည်ရင်းစေတနာခေါင်းနဲ့ပူးပေါင်းဆောင်ဖို့လူတွေလို့ယူဆပါတယ်တဲ့တမ်ဘရောကစူဝတ်တဲ့ပူပေါင်းဆောင်ရလာပြီးဆိုကြတဲ့ကတိုင်းသားလက်နဲ့ကောင်းကင်ကောင်းဆောင်တို့ရဲ့ညဉ့်ဉိုင်းပေါ်မျောလင်းချက်တွေပူကောင်းလာနိုင်တယ်လို့ယူဆမိပါတယ်တဲ့ဆိုဥက္ကုကအဓိကအပြင်တက်ကအဓိကကြောက်ရလို့တော်ရရှင်လက်ဆွေးနွေးတယ်ဥက္ကုကတော့ကိုယ်လည်းသိပါတယ်ဆိုတော့တက်ဘက်ကရောတကယ့်သဘောထားကညဉ့်ဉိုင်းရေးအတွက်ဥတီတဲ့သဘောထားဘက်ကိုဥတီလာပြီးလို့ဥက္ကုကတော့ကိုယ်တိုင်ဆွေးနွေးပွဲတွေမှာတွေ့ရပါလားမြင်ရပါလားသိရပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီ2000ဆက်ပေါင်းပေါ့ဗျာအဲ့ဒီအစပြီးတော့အခုချိန်ဒီကျွန်တော်တို့တန်းနဲ့ဒီအချိန်ပေါင်းများစွာတစ်ဆုံဆွေးနွေးတဲ့နေရာမှာသူတို့ရဲ့သဘောထားကိုကြည့်ရတာတော့ဒီအကန့်အသတ်နဲ့ဟိုကဒီတိုက်ရဲ့သဘောထားပေါ့ဗျာကျွန်တော်ပုံမွေးလေးနဲ့ပြောရအောင်သူတို့ရဲ့အကန့်အသတ်နဲ့အစိတ်အပိုင်းလိုက်ငြိမ်းချမ်းရေးဟိုယူပါဖို့ပုံစံရှိတယ်အထူးသဖြင့်တော့သူတို့အခေါ်ပေါ့ localizereform local deep alive တခုချင်းစီအရာလုံခြုံရေးအစီအမံတွေခန့်ခွဲသွားပြီးတော့အဲ့ဒီကနေတစ်ဆင့်ကျွန်တော်တို့ဒီဟိုပါဘောဒီညဉ့်ညဉ့်ရေးဒီဖောက်ဖို့ဆိုတဲ့ဟာရှိတယ်ဗျတပြည်လုံးတပြိုင်နက်သေးဒီဖောက်ရမယ်ဆိုတဲ့မူကတော့တတ်မှာတော့ကျွန်တော်ထင်တယ်မရှိသေးဘူးလို့တူတယ်ဘာကြောင့်လဲဆိုတော့တတ်ကသူ့ရဲ့ဒီပြည်တော်စုကိုကာကွယ်မယ်ကျောက်တာအနာကကွယ်မယ်ဖွဲ့စည်းပုံအခြေခံဥပဒေကကွယ်မယ်ဆိုတော့သူရဲ့ line ပေါ့ကသူရက်တီရက်ကိုသူကရုပ်ရက်ကြီးပြောင်းဖို့ရွှေ့ဖို့ခက်တယ်နောက်ပြီးတော့စိတ်ဓာတ်ခွန်အားပေါ့တမတော်သားတွေကိုပေးနေတဲ့ဒီစိတ်ဓာတ်မြင့်တင်ရေးလုပ်ငန်းမှာလည်းပဲထိခိုက်နိုင်တယ်ဒါကြောင့်တဖြည်းဖြည်းနဲ့တော့အစိတ်ပိုင်းလိုက်ယူပြောင်းမယ်သဘောတော့ရှိတယ်လို့ကျွန်တော်ယူဆတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျစကိုင်းတိုင်းကောလင်းမျိုးကတော်တော်ရှင် KMIO KMIO ဆွေးနွေးလို့ရပါပြီခင်ဗျဟ
ုတ်ကဲ့ဗျဟိုကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ဒီငင်းကြီးပို့ဆောင်နေနေမှာပေါ့လေဒီအရင်စစ်စိုးရလက်ထက်တုန်းကလည်းငင်းကြီးနဲ့ပတ်သက်လို့ဒါသူဒီဇိုင်းမှမှလုပ်ခဲ့ကြပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ပြောရလို့ရှိရင်ငင်းကြီးဆိုတာကိုဒီတ တိုင်းသားလက်နဲ့ကန်အဖွဲ့ကြီးကောင်းဆောင်လေရောကျွန်တော်တို့ဒီအရက်ဒီအစိုးရအဖွဲ့ကြီးပိုင်းကောင်းဆောင်လေရောတကယ်ရင်းချင်းကြီးကိုလူလူလာလာဖြစ်ခြင်းနဲ့ဆက်ဆံတာရှိဖို့လိုပါတယ်နောက်တစ်ခုကရင်းချင်းကြီးဆန္ဒရင်းချင်းမှုဖြစ်ခြင်းနဲ့ဆန္ဒလူလူချင်းချင်းရှိနေတဲ့နေရာမျိုးမှာလည်းနောက်ပြီးတော့ဒီတိုင်းသားလက်နဲ့ကန်အဖွဲ့ကြီးတွေရဲ့ဟိုသူတို့ရဲ့ဒီအောက်ခံငယ်သားတွေပေါ့အဲ့ဒီရဲ့လက်အောက်ခံငယ်သားကြီးရဲ့ဘဝတွေကိုလည်းဒီမရှိအစိုးရအနေနဲ့အာမခံချက်ပေးနိုင်မှတာပဲညကျွန်တော်တို့ကျွန်တော်အမြင်နဲ့တော့ညီငယ်ကြီးကိုပို့ဆောင်နိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာ
ဆိုတော့ကျွန်တော်တို့မရှိကမြားကျွန်တော်တို့ဒီတိုက်ပွဲတွေဖြစ်လာခဲ့တဲ့ဒါအရင်အစိုးရလက်ထက်မှာတုန်းကလည်းညီငယ်ကြီးဆွေးနွေးပွဲတွေလုပ်ကြပါတယ်လုပ်ကြတဲ့အခါမှာညီငယ်ကြီးဆွေးနွေးပွဲလုပ်နေတဲ့အတိုင်းကမှဒီကောင်းဆောင်ပိုင်းကြီးကသပွဲပေါ်မှာတင်သပွဲပိုင်းမှာတင်ဆွနေကြပြင်မယ်နောက်မှာတော့တိုက်ပွဲရဖြစ်နေကြတော့မှာပဲအဲ့လိုဖြစ်နေတာဘာကြောင့်လဲဆိုတော့နိုင်ငံရေးကိုတကယ်လူလားတင်တဲ့အနေထားကကောင်းဆောင်ပိုင်းကြီးတင်မဟုတ်ဘဲနဲ့ဒီနိုင်ငံရေးဆိုတာကိုတကယ်ရတင်တဲ့တကယ်နှစ်နှစ်တကာရတင်တယ်ဆိုတာအောက်လက်ငယ်သားတွေလည်းဒါသူ့ကိုလည်းသဘောပေါက်အောင်ပြောပြဖို့ကြိုးတယ်နှစ်ဦးနဲ့
ကျေးဇူးတင်ပါတယ် KMI ကိုသဘောထားရှိမိထင်ပါတယ်ကျွန်တော်တို့တော့ရှင်းနေလဲအချိန်ပေးခြင်းပါတယ်မကွေးမျိုးကဥယျာဉ်တင်ကအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်မှာအပြန်အလှန်ပြောဆိုဆွေးနွေးမှုတွေရဲ့နောက်ကွယ်မှာပြစ်ပခပြင်းကြီးမှုရှိပါတယ်အဲဒီနောက်ပြစ်ခတ်ရဆက်မှုရစေပြီးသဘောတူညီမှုတရားချမှတ်ဦးတည်စေခြင်းဖြင့်ပုံမှန်နေထားရောက်ရှိပြီးတော့ညီညွတ်ပေါင်းစည်းခြင်းနဲ့ပုံမှန်လင်းလင်းဆောင်ရွက်လှုပ်ဆောင်တာတင်းမြတ်ညီညွတ်တဲ့အခြေအနေကိုပြန်လည်အကောင့်ထဲပေါ်ဆောင်ရွက်တော့ဖို့နိုင်ငံတော်အစိုးရအသက်အတိုက်တွန်းအကြံပြုတင်ပြရပါတယ်တဲ့ဒါကမကွေးမျိုးကဥယျာဉ်တင်ပါအခုဒီလိုင်းပေါ်မှာတိုက်ဆွေးနွေးမဲ့တော်ရရှင်တူအမေရိကန်ပြည်တော်စုကကိုလှမောင်ဆွေးနွေးလို့ရပါပြီ
။ဟုတ်ကဲ့ခင်ဗျာ။ဟိုကိုကျော်တဲ့ဟိုအခုဆွေးနွေးတဲ့ခေါင်းဆောင်ကြီးကဘာလို့လဲမသိဘူးခင်ဗျာ။ကျွန်တော်မေးချင်လို့ပါခင်ဗျာ
။ဟုတ်ကဲ့ဥခုံဥကနဲ့ဥတူဝေပါခင်ဗျာ
။အော်ကောင်းပါလေ။တကယ်တတိယကြီးပါပဲ။ကျွန်တော်ဒီ2005တိုင်းလေးစတဲ့အဆွေးနွေးဆုံးခေါင်းဆောင်ကတော့ဂျင်းကြိုင်းနဲ့တိုင်းမာလေးပါပဲ။ကျွန်တော်မေးချင်တာကတောင်ဆန်းစုကြည်ကအခုတမအုပ်သိရှင်လည်းလုတ်ခဲ့တယ်KNU ပါဝင်တချို့တိုင်းသားဖွဲ့စည်း EBSC ပါဝင်ဒီခါရဆင်းနိုင်ခဲ့တယ်ကျွန်တော်အသိမပြုပါတယ်ဒေါက်ဆန်းစုကြည်ကဒီတက်ပို့လို့နိုင်မယ်ဆိုတာလည်းကျင်းနေပါတယ်အဲ့တော့ဒေါက်ဆန်းစုကြည်က2008မှာဂံပါရင်းနဲ့ပြောလိုက်တယ်ကျွန်မတိုင်းသားတွေကိုကိုစားပြုပြစေလို့ပြောတဲ့ကိစ္စကိုအခုခေါင်းဆောင်တွေအနေနဲ့ကျွန်တော်တို့အနေနဲ့ဟလာဒေါက်ဆန်းစုကြည်ကကျွန်တော်တို့ကိုစားဒီကာလုံမှာကာလုံ6ရောင်းနဲ့ဆွေးနွေးပေးပါလို့များဟိုအသိမပြုပေးနိုင်ဘူးလားလို့ကျွန်တော်မေးချင်ပါတယ
်ဟုတ်ကဲ့ဦးခွန်ဦးကကိုလာမောင်ပေးတာကြားမယ်ထင်ပါရဲ့
ဒီဥလာမောင်မေးတာကကျွန်တော်နိုင်ငံရေးမေးခွန်းဖြစ်တယ်ခင်ဗျတစ်ချိန်လုံးကကျွန်တော်တို့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကအတိုက်ခံဘွားနဲ့ဆီအာနာရှင်အုပ်စုကိုရင်ဆိုင်တဲ့နေရာမှာတိုင်းပါးတွေကိုစားပြုပြရသည်လို့သူပြောတာမှန်တယ်ခင်ဗျအခုဒေါက်ဆန်းစုကြည်ကိုယ်တိုင်ကနိုင်ငံတော်အာဏာကိုဟိုဟောပါလေဒီကင်ဆွဲပြီးတော့အလုပ်လုပ်တဲ့အစိုးရရဲ့အကြီးအကဲဖြစ်လာတယ်သမ္မတကြီးနဲ့တကွပေါ့ဗျာဒီတိုင်းပင်ကပုံကိုလည်းဖြစ်လာတယ်ဒီလိုတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုကင်ဆယ်ပြီးတော့အလုပ်လုပ်ရတဲ့အစိုးရဖြစ်တဲ့ချိန်မှာတိုင်းရင်းသားတွေကိုကိုစားပြုထားတဲ့စာရင်ပေါ့တိုင်းရင်းသားတွေအတွက်ဒီအစိုးရကနေပြီးတော့ခြုံငုံစဉ်းစားပေးတဲ့ပုံမကြီးမားကျယ်ပြန့်တဲ့အမြင်မျိုးနဲ့ဟိုဆောင်ရွက်ဖို့လိုလာတယ်ခင်ဗျာနော်အတိုက်ခံဘဝတုန်းကကိုယ်စားပြုမှုပြောတာနဲ့အစိုးရဘွားရောက်ပြီးတော့ပြောတာနဲ့တော့အာ policy တော့တူနိုင်မယ်လို့ကျွန်တော်မထင်ဘူးခင်ဗျာအဲဒါကြောင့်ဒီအစိုးရလက်ထက်မှာရောက်တော့တပြည်လုံးနဲ့လုံခြုံရေးပါလာနိုင်ငံတကာအရေးကျွန်တော်ပြည်တွင်းရေးအားလုံးကိုခြုံငုံကြည့်ပြီးတဲ့နောက်မှာတော့ federal ပြည်ထောင်စုတည်ဆောက်နိုင်မယ်ဖွဲ့စည်းပုံအခြေခံဥပဒေတရားကိုဟလာပြင်ဆင်လုပ်သွားမယ်ဆိုတဲ့အချက်ကိုကကျွန်တော်တိုင်းပါးတွေဒီဒီဖက်ဒရယ်ပြည်တော်စုတိဆောက်ရေးနိုင်ငံရေးညီမချက်နဲ့တစ်ဆက်တည်းကြနေတဲ့ခါကျတော့ဒီပေါ်မှာပဲပူပေါင်းဆောင်ရွက်သားတဲ့မှုကပို့ပြီးတဲ့မယ်လို့ကျွန်တော်ယူဆတယ်ခင်ဗ
ျဟုတ်ကဲ့ပါနောက်တရရဲ့ဆွေးနွေးမဲ့သူတူကပြည်မျိုးကကိုတင်ထေးဝင်းကိုတင်ထေးဝင်းဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့တနင်္ဂနွေပြည်ကရစီငင်းချမ်းကြီးဆိုတာတဲ့ဗျာငင်းချမ်းကြီးပေါ်ဆောင်မဲ့ယခုလက်ရှိစံရီအစိုးရနဲ့ယခုလက်ရှိမြမသမတော်နဲ့ငင်းချင်ရဖို့ကကိုပဲတော်တော်လုပ်ရမယ်နေသားလို့ကျွန်တော်မြင်တယ်လေ။ဒီလိုငင်းချင်ရမှဒီအစိုးရကငင်းချင်ပေါ်တော်နိုင်မှာဟု
တ်။ဟုတ်ကဲ့။
အဲ့တော့ပေါ်တော်ပြီဆိုတော့လည်းဒီငင်းချင်ပေါ်တော်ရဲ့အခွင့်အရေးကိုဒီလိုလူရဲ့လွတ်တော်ရဲ့အစိုးရရဲ့သမတော်ရဲ့လက်နက်ကြိုက်ပွဲကြီးတွေအားလုံးပူးပေါင်းဆောင်ရွက်မှာရမယ်။က
နေသားတို့ကျွန်တော်နေနေရလက်ရှိနေသားမှာကိုဗတ်တမတော်နဲ့ energy ဆိုရတာနေနေရကိုအဓိကအရေးကြီးတဲ့ချက်လို့မြင်တယ်ကျွန်တော်ကတော့
ဟုတ်ကဲ့ပါကိုဒီထွေးဝင်ကျေးဇူးများကြီးတင်ပါတယ် Facebook ကဆွေးနွေးထားတဲ့သောတာရှင်တူကစစ်မှန်တဲ့ပြည်တွင်းညဉ့်ညံ့ဖော်ဆောင်ဖို့တဲ့2015ရွေးကောက်ပွဲကနေရွေးကောက်ခံ2016အစိုးရအနေနဲ့ပထမဦးစားပေးလုပ်တင်တဲ့လုပ်ငန်းစဉ်ထဲမှာအပြည့်အကျညာပြီးအစိုးရတက်တွေကိုရှေ့တန်းစစ်မျက်နှာကနေပြီးတော့ပြန်လည်ရုပ်သိမ်းပေးဖို့လိုအပ်တဲ့အကြောင်းအကြံပြုတင်ပြအပ်ပါတယ်တဲ့တော်ရရှင်တယောက် Facebook ကနေဆွံ့ထွေးထားတာပါဆိုတော့ကျွန်တော်အချိန်10မိနစ်ခွဲလောက်ရှိပါမယ်ပင်နယ်ဆွေးနွေးသူနှစ်ယောက်ရဲ့နောက်ဆုံးသဘောထားကျွန်တော်ပွန့်ပွန့်လင်းလင်းနဲ့ရှင်းရှင်းလင်းလင်းသိချင်ပါတယ်ဒီအစိုးရတဲ့လက်ထက်မှာကျွန်တော်ဥတုဝေကိုအရင်ပြောဖို့အခွင့်ပေးပါမယ်အခုအစိုးရတဲ့လက်ထက်မှာငင်းငယ်လုပ်ငန်းစဉ်ကိုလက်တွေ့ကြကြကျွန်တော်တို့ကြည့်ရအောင်ပါဘယ်အဆင့်လောက်ထိရောက်သွားနိုင်တယ်ဘယ်အလောက်ထိတော့ပြီးနိုင်တယ်ဆိုတာများဥတုဝေမှန်းထားတာရှိပါလားခင်ဗျာ
ဒီလေနော်နေရည်ရမယ်ဆိုရင်ရရပြီးမြောက်သွားမှာဘူးနော်အဲ့တော့ငင်းညာကြီးဆွေးနွေးတဲ့နေရာမှာနံပါတ်1အရေးကြီးတာကယုံကြည်မှုပဲဗျာတယောက်နဲ့တယောက်ဆွေးနွေးတဲ့တွေကယုံကြည်မှုရှိရမယ်နောက်ပြီးတော့အဲ့ဒီဆွေးနွေးတဲ့ပုံကူတွေကယဉ်ကျေးမှုရှိရမယ်ဟာလာဒါသဘောထားကြည့်ရမယ်အပေးယူလုပ်တတ်ရမယ်အဲ့ဒါလို့ဒီအဲစကားပြောမှာပရိရဲ့ကြွယ်ဝတဲ့ပုံကူမျိုးဖြစ်ဖို့လိုတာပေါ့ဗျာနော်အဲ့တော့ဒီငင်းညာကြီးဆွေးနွေးတဲ့နေရာမှာကိုယ့်အကျိုးကြီးပဲပြောလို့ရှိရင်တော့အောင်မြင်နိုင်ဖို့ခက်တာပေါ့နော်အဲ့တော့အပေးယူလုပ်ကြည့်လို့နောက်ဒီစကားပြောတဲ့ဆိုတဲ့ဟာဒါအနုပညာရပဲဗျာလူတွေကကိုယ်ဟိုကိုယ့်ပဲပါလာအောင်ဆွေးဆောင်နေတဲ့ပညာရတကူပဲအဲ့ဒီလိုဟိုပြောနိုင်တဲ့ပုံကူများဆွေးနွေးပွဲမှာပါမယ်ဆိုရင်ဖြစ်ရင်ဒါဒီဆွေးနွေးပွဲဟာအောင်မြင်နိုင်ပါတယ်ပေါ့နော
်ဟုတ်ကဲ့ပါဦးသူ
တွေပြောကြည့်ပါဒီလိုမှမဟုတ်ဘဲနဲ့ကိုယ့်အကျိုးကြီးပဲကိုကြည့်မယ်ဆိုရင်တော့ခက်တာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာဥက္ခဟုတ်ကရဲ့သဘောထားဥက္ခဟုတ်ကရောကရောမှန်းထားတာရှိပါလားဘယ်လောက်ထိတော့ပြီးမယ်ဆိုပြီးတော့
ကျွန်တော်တို့မှန်းထားတာတော့မရှိဘူးခင်ဗျာလုံရင်ကရင်နဲ့ရသလောက်ရသွားတာပဲကျွန်တော်ကင်တယ်မှာခင်ဗျ။ဘာကြောင့်လဲဆိုတော့ဘာကြောင့်လဲဆိုတော့အခုလက်ရှိသွားနေတဲ့အခင်းချင်းကိုကြည့်လို့ရှိရင်ကျွန်တော်တို့ဒီအာနာလက်ရှိပေါ့ကလက်ရှိ NLD ဖိုးရအနေနဲ့သူဖက်ဒရယ်ပြည်တော်စုတိဆောက်ရေးကိုဒီသမ္မတကြီးကိုယ်တိုင်ရောကျွန်တော်တို့အတိုင်းပင်ခံပုဂ္ဂိုလ်ကိုယ်တိုင်ရောကထည့်သွင်းပြောကြတာရှိပါတယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီတမတော်ကလည်းပဲလုံခြုံရေးအမြင်နဲ့တချို့နေရာမှာဒီတိုက်ပွဲတွေ
ဟုတ်ကဲ့လက်ဆက်တက်ပြီပါခင်ဗျာ
အစ်လိုရှုပ်ထွေးနေတဲ့အချိန်မှာအခုအစိုးရအဟောင်းလက်ထက်ကဆက်လာမဲ့ကျွန်တော် NCA လက်မှတ်ထိုးပြီးတော့အကောင့်တွေပေါ်တဲ့လုံငန်းအားလုံးအဝဝပေါ့ဗျာဘယ်လိုဆက်သွားမလဲနောက်ပြီးတော့ NCA အကောင့်တွေပေါ်တဲ့နေရာမှာအစိုးရဘက်ကကိုယ်စားလှယ်နာမည်
ဟုတ်ကဲ့အခုကလက်ဆက်တက်ပြီပါ
လွှဲပြောင်းလုပ်ဖို့နဲ့အစုဖွဲ့မှုအပြည့်လုပ်ဖို့တော့မှကျွန်တော်တို့က policy မတည်သေးတဲ့ခါကြတော့ကျွန်တော်တို့ကတော့ဒီအစိုးရဖွဲ့ပေးရဲ့ဒီချမှတ်ပေးတဲ့ policy ကိုစောင့်ကြည့်ပြီးတော့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပဲကျွန်တော်ပြောကြားချင်
တယ်ခင်ဗျာဟုတ်ကဲ့ပါအားလုံးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီမှာပဲအဆုံးသတ်ပါမယ်
ကိုကြော်ကြော်သိန်းဆွေးနွေးတင်ဆက်တဲ့တရက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ပရတင်နိုင်ငံကိုတန်တမာရဲရခီးစဉ်ဖြစ်သွားရောက်နေတဲ့အမေရိကန်သမ္မတဘာရက်အိုဘားမားဟာစနေနေ့ကလန်ဒန်မြို့မှာပြုလုပ်တဲ့ Town Hall Meeting လူငယ်ရင်းနဲ့တွေ့ဆုံပွဲတစ်ခုမှာသမ္မတကပရတရှလူငယ်တွေကိုအဆိုးမြင်တာအယားယားမကောင်းမြင်တာနဲ့တိုင်းဒမသားတွေကိုမုန်တီးတဲ့အယူဆတွေကိုညင်ပယ်ဖို့တိုက်တွန်းလိုက်ပါတယ်။အဲ့ဒီတွေ့ဆုံပွဲမတိုင်ခင်တရက်ကအိုဘားမားဟာပရတင်နိုင်ငံကဥရောပသမ္မတထဲမှာဆက်နေဖို့အတွက်ထောက်ခံကြောင်းထုတ်ဖော်ပြောကြားခဲ့တဲ့အတွက်ပြည်မြင့်ထဏဝေဖန်ခံခဲ့ရပါတယ်။ရှင်ငုတ်တင်မောကနေပြစ်ခတ်နိုင်တဲ့ပက်ထိန်ဓာတ်ဒုံးကြီးစမ်းသပ်ပြစ်လို့မှုမြောက်ကိုရီးယားရဲ့ကြိုပန်းချက်အောင်မြင်မှုမရဘူးလို့တောင်ကိုရီးယားစစ်တပ်ကပြောပါရယ်ဒီကနေ့စနေနေ့မှာပဲရှင်ငုတ်တင်မောကနေပင်လယ်ပြင်ထဲကိုဒုံးကြီးပြစ်လို့ခဲ့တာလို့တောင်ကိုရီးယားပူးတွဲစီအူစီချုပ်များအဖွဲ့အကြီးအကဲကပြောပါရယ်မြောက်ကိုရီးယားစီရေလှုပ်ရှားမှုနဲ့ပတ်သက်လို့တောင်ကိုရီးယားဘက်ကအနိကဆောင်ညင်နေပြီးကာကွယ်ရေးအစီအမံတွေကိုအပြည့်အဝဆောင်ရွက်ထားတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောခွင့်ရသူကဆိုပါရယ်တောင်ကိုရီးယားသမ္မတပက်ကွန်ဟေအနေနဲ့သူ့ရဲ့အတုပအတွက်အလောင်းစင်ပြင်ထားတဲ့နယ်လို့မြောက်ကိုရီးယားနိုင်ငံမှတင်စာရူဒုံစီနုံကဒီကနေ့အစောပိုင်းမှာပဲပုံနေဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားဟာရင်းငုတ်တင်မောပြစ်လို့ရရဲ့ပဲ့ထိန်တဲ့ဒုံးကြီးထုတ်လုပ်နိုင်အောင်ကြိုးပမ်းနေတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ချင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ်။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.